of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Dance ရဲ့2018ခုနှစ်မေလ25ရက်တောက်ကြနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီစံတိုင်းအထိလိုင်းနိုမီတာ1695 32နဲ့တိုင်းလက်190ရိုးကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ American နဲ့ဆွေးနွေးဖို့စဉ်းစားရှိတဲ့အကြောင်းမျိုးကိုရီးယားကပြောကြားလိုက်တဲ့ပေါ့သမရထရမ်ကကြိုဆိုပါတယ်မြောက်ကိုရီးယားခေါင်းဆောင်နဲ့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲဖြစ်လိုက်ကြောင်းပြောကြားလိုက်တဲ့အတွက်အာရှခေါင်းဆောင်တွေအားအသင်းခဲ့ကြပါတယ်မြန်မာစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးကျော်ဝင်းဟာယာဒုကနှုတ်ထွက်သွားပါပြီဒီလိုထူးခြားတဲ့သတင်းတွေကိုမှတ်နှမ်းလောင်းနဲ့အတူတင်ပြပေးသွားမှာခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရကန်ပတိပတ်ကကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြသူတွေပြန်လည်လက်ခံရကိစ္စမှာမြန်မာနိုင်ငံဘက်ကအစင်းနဲ့ဖြစ်နေပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကကြံ့ကြာမှုတွေကြောင့်လုပ်ငန်းမဆောင်နိုင်သေးကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကဒီကနေ့ပြောကြားလိုက်တဲ့သတင်းနဲ့အတူရခိုင် AA တပ်မတော်ကဖမ်းဆီးထားတဲ့မြန်မာအစိုးရတပ်သား3ဦးပြန်လည်လွတ်မြောက်ရေးကိုဂျားဝင်ဆောင်ရွက်ပေးခြင်းနဲ့လို့ ICRC ကပြောကြားနေပါတယ
် So I would say once the parties agree and if they agree on the release and if they agree thatICRC
ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ February 0ကာဗိုနီကပြောကြားလိုက်တာပါဒီအကြောင်းသတင်းတွေအပြင်တခါသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့လွတ်တော်မှာဆွေးနွေးမှုတွေရှိနေပါတယ်ဒါပေမဲ့အခွင့်အရေးအဖွဲ့တွေကတော့ဒီမီဒီယာပြင်ဆင်ရေးကိုပြန်ပြီးတော့တောင်းဆိုနေကြရည်လည်းရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနဲ့နန်းလောင်တို့ပြောပြပြပါအောင်ဗျာ
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးနဲ့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲဖြစ်လိုက်တဲ့အပေါ်မြောက်ကိုရီးယားရဲ့တုံ့ပြန်မှုဟာနှွေးထွေးပြီးအလုပ်ဖြစ်တဲ့တုံ့ပြန်မှုဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တွေ့ဆုံပြီးကြိုက်တဲ့နေရာကြိုက်တဲ့ပုံစံနဲ့ဆွေးနွေးဖို့အစဉ်အသင်းရှိကြောင်းမြောက်ကိုရီးယားဘက်ကတောက်ချမ်းနေမှာပြောကြားလိုက်တာပါ။ဒါဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးနဲ့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကိုဖျက်သိမ်းကြောင်းသမ္မတဒေါ်နယ်ထရမ့်ကကြာတာပရိနေမှာပြောကြားအပြီးမှာကိုရီးယားဘက်ကတုံ့ပြန်တာဖြစ်ပါတယ်။အဲဒီတုံ့ပြန်မှုကိုသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ထပ်မံပြောကြားလိုက်တာဖြစ်ပါတယ်စင်ကာပူနိုင်ငံမှာဇွန်လ10ရက်နေ့ကကျင်းပဖို့စီစဉ်ထားတဲ့တွေ့ဆုံဆွေးနွေးမှုဆက်လုပ်ဖြစ်ရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကကြိုးစားဖို့အချိန်ပေးလိုကြောင်းမြောက်ကိုရီးယားလက်ထောက်နိုင်ငံရဲ့ဝန်ကြီးလက်ဖြစ်နျူကလ িয়ার ကိစ္စတွေကိုကာလရှည်ကြာဥဆောင်ဆွေးနွေးလာသူအကြီးအကဲတန်တမန်တဦးလက်ဖြစ်တဲ့ကင်ဂျေကွန်ရဲ့ကြေညာချက်ကိုမြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်အမေရိကန်ဆွေးအရာရှိတွေဘက်ကထိတ်တဲရင်ဆိုင်မှုဖြစ်စေတဲ့ပြောဆိုမှုတွေပြုလုပ်ခဲ့တာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ထိတ်သီးဆွေးဝဲမတက်လို့ကြောင်းမြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုမှုတွေထွက်ခဲ့ပြီးတဲ့နောက်မှာကင်ဂျွန်ဦးနဲ့ပြုလုပ်မဲ့ထိတ်သီးဆွေးဝဲကိုဖျက်လိုက်ကြောင်းသမ္မတထရမ့်ကကြာတာပရိနေမှာပြောကြားခဲ့တာ
ပါမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးနဲ့ထိတ်သီးဆွေးနွေးဘက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကဖျက်ပြစ်ဖို့ကြာတာပရိနေကဆုံးဖြတ်လိုက်တဲ့အပေါ်မြောက်ကိုရီးယားနဲ့ဒေသရင်းအင်းနီချင်းနိုင်ငံတို့ကတတိနဲ့တုံ့ပြန်လိုက်ပါတယ်မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာထားတဲ့မြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကင်ကျူဂွမ်ကထုတ်ပြန်ချက်မှာသမိုင်းဝင်အမေရိကန်မြောက်ကိုရီးယားထိပ်သီးအစည်းအဝေးဖြစ်လာဖို့တခြားဘယ်သမ္မတနဲ့မှမတူတဲ့သမ္မတထရမ့်ရဲ့ကြိုးပမ်းအားထုတ်မှုတွေအပေါ်ကျွန်တော်တို့အထူးပဲအလေးနက်ထားပါတယ်။ပြဿနာတွေကိုအချိန်မြွေးနှီးလမ်းမရွေးဖြေရှင်းရေးအတွက်ကျွန်တော်တို့လမ်းဖွင့်ထားတယ်ဆိုတာအမေရိကန်ပြည်ထောင်စုကိုကျွန်တော်တို့ထပ်ပြောလိုပါတယ်လို့ဖော်ပြထားပြီးသမ္မတထရမ့်ရဲ့တန်တမာရေးကြိုးပမ်းအားထုတ်မှုကိုချီးကျူးပြောဆိုသွားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုနဲ့ရင်ဆိုင်နေရတဲ့ဒေသတွေနိုင်ငံတွေနဲ့တိုင်ပင်ချင်းမရှိဘဲသမ္မတထရမ့်ကအခုလိုဆုံးမြတ်လိုက်တယ်လို့ဆိုပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကထိပ်တီးဆွေးနွေးပွဲဖြစ်လိုက်တဲ့ဆုံးမြတ်ချက်အပေါ်ဇဝေဇဝါဖြစ်ခဲ့ရကြောင်းနဲ့ဒီကိစ္စကို Trump နဲ့ Kim တို့တိုက်ရိုက်ဆက်သွယ်ပြီးဖြေရှင်းကြဖို့တိုက်တွန်းလိုက်တဲ့အပြင်နိုင်ငံတော်လုံးချုပ်ရေးဆိုင်ရာအရေးပေါ်အစည်းအဝေးတရက်ကိုလည်းညအချိန်မှခွင့်ယူခဲ့တာပါ။ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ် Yoshihide Suga ကတော့သမ္မတ Trump ရဲ့ဆုံးမြတ်ချက်ကိုထောက်ခံတဲ့သဘောပြောဆိုသွားသလိုမြောက်ကိုရီးယားနိုင်ငံရဲ့ကုန်သွယ်ရေး90ရာခိုင်နှုန်းတားမြစ်ထားတဲ့ကုလသမဂ္ဂလုံးချုပ်ရေးကောင်စီရဲ့တန်ခတ်ပိတ်ဆို့မှုတွေကိုဆက်လက်ထားရှိဖို့တောင်းဆိုသွားပါတယ်။တရုတ်နိုင်ငံကတော့ American နဲ့ Korea တို့တွေ့ဆုံဆွေးနွေးရဲ့အလုပ်ဖြစ်အောင်ရှေ့ဆက်လုပ်ကိုင်ဖို့နဲ့ Korea ကျွန်းဆွယ်မှာ Nuclear ကိစ္စရဲ့ဆက်လက်အထောက်ကျပံဖို့တရုတ်ကွန်မြူနတီပါတီရဲ့ China Daily သတင်းစာအဒီတာအပေါ်မှာဖော်ပြပါရယ်ရုရှားသမ္မတ Vladimir Putin ကလည်းဒီသတင်းအတွက်စိတ်မကောင်းကြောင်းကင်းဖက်ကသူကြိုတင်ကြည်ပေးထားတဲ့အတိုင်းအားလုံးလုပ်ခဲ့တယ်လို့ Nuclear စစ်သက်စခန်းကလိုင်ကောင်းတွေကိုတော့ဖျက်ဆီးဖြစ်ခဲ့တယ်လို့ပြောပါရယ
်အီရန်နိုင်ငံဟာသူ့ရဲ့ Nuclear အစီအစဉ်ကို2015ခုနှစ်ကရရှိခဲ့တဲ့နိုင်ငံတကာသဘောတူညီချက်ပါကန့်သတ်ချက်တွေအတိုင်းလိုက်နာဆောင်ရွက်နေတယ်လို့ကုလသမဂ္ဂ Nuclear စောင့်ကြည့်အဖွဲ့ကပြောကြားလိုက်ပါရယ်အီရန်သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပြီးတဲ့နောက် IAEA နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီအနေနဲ့ပထမဆုံးအကြိမ်ဖြစ်အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုစစ်ဆေးပြီးတဲ့နောက်မှာကြာတာပရိနေကအဲဒီလိုပြောလိုက်တာပါအ အီရန်အနေနဲ့ယူရေနီယံတန့်စီရင်နဲ့အဲ့ဒီတန့်စီပြင်းယူရေနီယံတွေကိုတင်းဆဲထားနိုင်မှုအပါအဝင်တတ်မှတ်ထားတဲ့ပမာဏအတွင်းမှာပဲလိုက်နာဆောင်ရွက်နေကြောင်း IAEA ကပြောပါတယ်။ဒါပေမဲ့သူတို့ဆန္ဒအလျောက်သွားရောက်လို့တဲ့နေရာတွေကိုလစ်လောက်ခွင့်မပြုခဲ့တဲ့အပေါ် IAEA ကအီရန်ကိုပြစ်တင်ပြောကြားလိုက်ပါတယ်။အီရန်နိုင်ငံနဲ့နိုင်ငံတကာအတိုင်းဝန်ကြားရရှိခဲ့တဲ့သဘောတူညီချက်ပါအချက်လက်တွေကိုပြန်လည်ဆွေးနွေးမဲ့သဘောဝိုင်းကိုအီရန်ရောက်လာရေးသူ့ရဲ့ပဲထင်းတက်ဒုံးကျည်စမ်းသပ်မှုလျှော့ချရေးနဲ့အရှေ့လေပိုင်းဒေသမှာစစ်ရေးအရဝင်ရောက်ဆက်ဖွဲ့မှုတွေလျှော့ချရေးတို့အတွက်ရည်ရွယ်ပြီးအမေရိကန်ပြည်ထောင်စုကအီရန်ပေါ်ပိတ်ဆို့အရေးယူမှုအသစ်တွေထပ်မံချမှတ်လိုက်တဲ့အချိန်မှာပဲ IAEA ရဲ့လေလာဆန်းစစ်ချက်ထွက်ပေါ်လာတာပါ။အမေရိကန်ပြည်ထောင်စု၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊တရုတ်၊ရုရှားနဲ့အီရန်ကြားနျူကလ িয়ার သဘောတူညီချက်ကို2015ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ
်။ကနေဒါနိုင်ငံအွန်တာရီယိုပြည်နယ်မစ်ဆီဆန်ဂါမြို့စားတောက်ဆိုင်ထဲကိုကြာရာပင်းနစ်ကဝင်ပြီးတော့ဘုံခွဲတိုက်ခတ်သူဦးဖဲမှရှိတယ်ဆိုတာကနေဒါရဲတွေကရှာဖွေနေပါတယ်။ဖောက်ခွဲတိုက်ခတ်မှုမဖြစ်ခင်ကလေးမှရင်သူတို့နှစ်ယောက်စားတောက်ဆိုင်ထဲကိုဝင်လာတာကိုလုံခြုံရေးကင်မရာမှတွေ့ရပါတယ်။တိုက်ခတ်မှုကြောင့်လူ3ယောက်အပြင်းထန်ဒဏ်ရာရခဲ့တယ်လို့တခြားလူ12ဦးလည်းအနှဲငယ်စီဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခတ်မှုမှာတဏျာရှိသူတွေလွတ်မြောက်သွားပြီးတော့ဘသူဘဝဆိုရာမသိရသေးတယ်လို့ဘသူလက်ချက်ဆိုရာမျိုးလည်းကနေဒါရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ပြည်ခရက်နလာကလည်းမစ်ဆီဆန်ဂါမြို့နဲ့မိုင်20ပဲဝေးတဲ့တိုရန်တိုမြို့မှာလူ1ယောက်ကားနဲ့ဝင်တိုက်လို့လူ10ဦးသေဆုံးပြီးတော့15ဦးဒဏ်ရာရခဲ့ပါသေးတယ်။
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဗျာ။အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေတဲ့ထောင်ပေါင်းများစွာသောရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုမြန်မာအစိုးရကအများဆုံးပြန်လည်ခံရေးနိုင်ငံတကာကဖိအားပေးလှုပ်ဆောင်ကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ခါစီနာကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေကိုလူသားချင်းစာနာတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်ကလက်ခံထားခြင်းဖြစ်ပြီးဒီလူတွေမြန်မာပြည်ကိုပြန်ကြရမှာဖြစ်ကြောင်းဝန်ကြီးချုပ်ဟာစီနာကပြောပါတယ်။ဒုက္ခသည်တွေပြန်လည်ခံရေးတခြားနိုင်ငံတွေကမြန်မာနိုင်ငံအပေါ်ဖိအားပေးကြဖို့လိုအပ်ကြောင်းအိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်က Vishwa Bharati တက္ကသိုလ်မှာတောက်ချနေကပြောကြားတဲ့မင်းငွန်းအတွင်းဝန်ကြီးချုပ်ကအဲ့ဒီလိုထည့်သွင်းပြောဆိုခဲ့တာပါ။အဲ့ဒီအခမ်းအနားကိုအိန္ဒိယဝန်ကြီးချုပ် Narendra Modi လည်းတက်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လတုန်းကရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်9သိန်းလောက်ထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေကြတာပါ။လက်ရှိနေဆက်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့အဲ့ဒီဒုက္ခသည်တွေမြန်မာပြည်ပြန်သွားတဲ့အခါဘေကင်းလုံခြုံမှုမရှိနိုင်တယ်လို့လွတ်လပ်စွာသွားလာခင်လွဲရှိမှာမဟုတ်ဘူးလို့အကူအညီပေးအဖွဲ့အစည်းတွေကလည်းပြောဆိုနေကြပါတယ
်။စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုသူတဘောဆန္ဒအလျောက်ရာထူးကနှုတ်ထုတ်ခွင့်ပြုကြောင်းမေလ25ရက်ဒီကနေ့အနေနဲ့သမ္မတရုံးကကြေညာချက်ထုတ်ပြန်ပါတယ်။ဦးကျော်ဝင်းဟာအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုခံရရတာဖြစ်ပြီးဒီစုံစမ်းတွေ့ရှိချက်တွေကိုနိုင်ငံတော်သမ္မတဦးဝင်းမြင့်စီမကြာခင်တင်ပြတော့မယ်လို့ကော်မရှင်ရဲ့ဥက္ကဋ္ဌဦးအောင်ကြီးကပြီးခဲ့တဲ့ရက်ပိုင်းကပဲပြောဆိုထားတာပါ။သမ္မတဦးဝင်းမြင့်တက်လာပြီးနောက်အချိုရေးပိုင်းမှာအာဂရီလိုက်စားမှုတွေကိုအချိန်မြင့်အရေးယူနေချိန်မှာပဲအာဏာချစ်တွေရှိတယ်လို့ဝေဖန်ခံရတဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေကိုမေလ23ရက်နေ့မှာအမျိုးရာလွှတ်တော်ကစတုထအချိန်မြောက်ပြင်ဆင်အတည်ပြုခဲ့ပါတယ်။အခုလိုပြင်ဆင်လိုက်တဲ့ဥပဒေကြမှာငွေပေးငွေယူလောက်တာတွေအပြင်နိုင်ငံတော်ဘဏ္ဍာကိုလှုပ်ထုံးလုပ်ငင်းနေတဲ့မညီပဲလှုပ်ကန်ရမှာဆုံရှုံမှုတွေဖြစ်ပေါ်ရင်အဂတိလိုက်စားမှုအနေနဲ့အရေးယူနိုင်တယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။ဒါအပြင်တိုင်ကြားသူမရှိလဲကြောစောသတင်းထွက်နေရင်စီးစစ်အရေးယူနိုင်တယ်ဆိုတဲ့အချက်တွေကိုလည်းဖြည့်ဆွက်ထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေဟာအမတန်ခက်ခဲတဲ့အခြေအနေတွေအောက်မှာနေထိုင်နေကြပြီးတောက်သုံးရည်အစားအစာနဲ့ပညာရေးစတဲ့အကူအညီတွေအများပြားလိုအပ်နေကြောင်းမနေ့ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ဟောဘောလီဝုဒ်ရုပ်ရှင်မင်းသမီးလည်းဖြစ်ကုလသမဂ္ဂကလေးငယ်များရဲ့မုံငွေအဖွဲ့ UNICEF ဖြစ်ချစ်ကြည်တန်တပန်လည်းဖြစ်တဲ့ပရိယန်ကာချိုပရာကပြောပါတယ်မင်းသမီးချိုပရိယန်ကာချိုပရာဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကို၄ရက်ကြာတွားရောက်လေ့လာနေတာမှာမြန်မာနိုင်ငံကထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာအမျိုးသမီးနဲ့ကလေးငယ်တွေအတွက်နိုင်ငံတကာကအကူအညီတွေပေးကြဖို့ကိုလည်းပြောကြားခဲ့ပါတယ်မကြာခင်ကြောက်တော့မယ်မုတ်တုံမုန်တန်းရာသီအတွင်းဒုက္ခသည်တွေဒုက္ခသည်စခန်းတွေရင်းနှီးမြှုပ်ပြီးနောက်ဆက်တွဲယောဂကူးစက်မဲ့အလားအလာတွေရှိနေတယ်လို့လည်းပရိယန်ကာချိုပရာကပြောပါတယ်ပရိယန်ကာချိုပရာဟာအမေရိကန်နိုင်ငံမှာလူကြိုက်များတဲ့ Quantico ဆိုတဲ့ရုပ်သံစီးတွေမှာ FBI ထောက်လှမ်းရေးဖြစ်ပါဝင်တရုတ်ဆောင်နေတာဖြစ်ပါတယ်
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇာနဲ့ဆက်ဆံမှုရှိတဲ့တိုက်ခန်းတို့ထဲကအဲ့ဒီလုံထဲမှာအမေရိကန်ဒေါ်လာ28တန်းကျော်နဲ့ညီများတဲ့မလေးရှားရင်းကင်ငွေ114တန်းကိုမလေးရှားငွေကြေးခွာချမှုစုံစမ်းရေးအဖွဲ့ကရှာဖွေတွေ့ရှိခဲ့တဲ့အကြောင်းရဲတွေကပြောပါတယ်ကြည့်ခဲ့တဲ့မေလ16ရက်နေ့ကလည်းတန်ဖိုးကြီးဒီဇိုင်နာလက်ကင်အိတ်တွေထည့်ထားတဲ့တစ်တာ184လုံးလက်ဝတ်ရတနာနဲ့ငွေကြေးတွေအတော်များများကွာလာလမ်ပူမြို့ဈေးအကြီးဆုံးရက်ွက်ကလူမနေတဲ့ကွန်ဒိုမီနီယမ်တိုက်ခန်းတစ်ခုထဲမှာရဲတွေကတင်စီခဲ့ပါသေးတယ်။ဝန်ကြီးချုပ်ဟောင်းနာဂျစ်တီထောင်ပြီးတော့ကမခရာလုပ်နေတဲ့မလေးရှားနိုင်ငံပိုင် 1MDB လုပ်ငန်းကြီးရဲ့ဒေါ်လာဘီလျံပေါင်းများစွာအရှုပ်တော်ပုံနဲ့စုံစမ်းစစ်ဆေးမှုတွေပေါ်ပေါက်ခဲ့ပြီးမေလ9ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ဟောင်းနာဂျစ်ရှုံးနိမ့်ခဲ့တာပါ။မလေးရှားနိုင်ငံမှာသူနဲ့သူ့ရဲ့ညွန့်ပေါင်းအဖွဲ့ဆက်တိုက်ရယူခဲ့တဲ့160ကျောက်အုပ်ချုပ်ရဲ့အဆုံးတက်သွားခဲ့တာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျစ်ကတော့သူ့မှာသစုံတရာအမှားလုပ်ခဲ့တာမရှိဘူးဆိုပြီးပြန်လည်ညင်းဆိုထားပါတယ်။အရင်အစိုးရအုပ်ချုပ်ရဲ့ညွန့်ပေါင်းအဖွဲ့မှာအဓိကပါတီကြီးဖြစ်တဲ့မလေးအမျိုးသားအဖွဲ့ခေါ်ဝန်ကြီးချုပ်ဟောင်းနာဂျစ်ရဲ့ပါတီကတော့အခုရဲတွေတင်ပြီးခဲ့တဲ့ငွေတွေဟာသူတို့ပါတီမကြသေးခင်ကရွေးကောက်ပွဲမှာရှင်းပြနိုင်ရေးလှူဒန်းထားတဲ့ရန်ပုံငွေတွေဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်
။ယူကရိန်းနိုင်ငံအရှေ့ပိုင်းကစစ်ဖြစ်နေတဲ့ဒေသအပေါ်မှာဖြတ်မောင်းနေတဲ့မလေးရှားလေကြောင်းလိုင်း MH70 လွန်ခဲ့တဲ့လနေ့နေ့ပါကပြစ်ချခံခဲ့ရမှုမှာရုရှားနိုင်ငံဟာဥပဒေကြောင်းအရတာဝန်ရှိကြောင်းအဲ့ဒီအတွက်ထိုက်တန်တဲ့ရော့ဂျေးကိုတောက်ခံသွားမှာဖြစ်ကြောင်းနယ်သာလန်နဲ့ဩစတြေးလျနိုင်ငံတို့ကတောက်ချနေမှာပြောကြားလိုက်ပါတယ်။အဲ့ဒီလေရင်ပြစ်ချခဲ့မှုကြောင့်ခီးတဲ့နဲ့လေရင်ဝန်ထမ်းစုစုပေါင်း298ယောက်သေဆုံးခဲ့ရတာပါ။ MH70 ကိုပြစ်ချခဲ့တဲ့ဒုံးကျည်ဟာရုရှားစစ်တပ်နဲ့တိုက်ရိုက်ဆက်နွယ်မှုရှိတယ်ဆိုတာအငင်းပွားစရာမလို့အောင်ခိုင်မာနေကြောင်းDutch နိုင်ငံသားဝန်ကြီး Step Block ကတဟိတ်မြို့မှာသတင်းတောက်တွေကိုပြောပါတယ်။ရုရှားဘက်ကတိတာတဲ့တုံ့ပြန်မှုကိုကြားသိရပြီးရင်ဒီကိစ္စကိုနိုင်ငံတကာရာဇဝတ်ခုံရုံးကိုတင်ပြမှာဖြစ်ကြောင်းဝန်ကြီး Block ကပြောပါတယ်။ MH70 ပြစ်ချခံလိုက်ရတဲ့အတွက်ကြီးမားတဲ့ခံစားမှုတွေနဲ့ကြုံတွေ့ခဲ့ရသူတွေအတွက်တရားမျှတစွာဆောင်ရွက်ရေးကိစ္စတွေဆွေးနွေးမဲ့သကောဝိုင်းမှာပါဝင်ဖို့ Netherlands နဲ့ Australia တို့ကရုရှားနိုင်ငံကိုတောင်းဆိုကြောင်းလဲဝန်ကြီး Block ကပြောပါတယ်။နယ်သာလန်နိုင်ငံမြို့တော် Amsterdam ကနေ Kuala Lumpur ကိုပြန်တန်းလာတဲ့အဲ့ဒီမလေးရှားလေကြောင်းလိုင်း MH17 ကိုပြစ်ချလိုက်တဲ့ဒုံးကျည်ဟာရုရှားစစ်တပ်ကထုတ်လုပ်ခဲ့တာဖြစ်ကြောင်းနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေကကြာတာပြည်နေမှာညင်ညာခဲ့ပါတယ်။နယ်သာလန်အစိုးရဟာခိုင်လုံတဲ့အထောက်အထားမပြနိုင်ပဲဆွတ်ဆွဲပြောဆိုခြင်းဖြစ်ပြီးလိုရာဆွဲပြီးပြောဆိုမှုသာဖြစ်တယ်လို့ရုရှားဘက်ကဒီကနေ့တုံ့ပြန်ပြောဆိုပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစော်ဝင်းလှိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆောင်မြင်တာ burmese.voanews.com မှာရော VOA ရဲ့ Facebook ဆောင်မြင်တာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာမို့နားဆင်နိုင်ပါတယ်အခုဆက်ပြီးသတင်းပြပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုကြားပါမယ်အရင်ဦးဆုံးရခိုင်ပြည်နယ်အရေးနဲ့စတင်ကြပါတယ်။ရခိုင်ပြည်နယ်ကပြည်ပကတွေကြောင့်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကအစဉ်အသင့်ဖြစ်နေပေမဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကြံ့ကြံ့မှုတွေကြောင့်လုပ်ငန်းတွေမစတင်နိုင်သေးတာဖြစ်ကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံဖို့နိုင်ငံတကာဝိုင်းဝန်းဖိအားပေးဖို့ကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဒီနေ့ပဲထပ်မံပြောဆိုလိုက်တာပါ။အပြည့်စုံကိုတော့ VOA သတင်းနောက်မေခါကတင်ပြပါမယ်။
နှစ်နိုင်ငံအကြားသဘောတူညီချက်အရဒုက္ခသည်ပြန်လည်လက်ခံရေးဘက်မှမြန်မာဘက်ကအဆင်သင့်ဖြစ်နေပေမဲ့တဖက်နိုင်ငံဘက်ကပြန်လည်ပေးပို့ဖို့လှုပ်ဆောင်တဲ့လုပ်ငန်းစဉ်တွေမပြီးသေးတာကြောင့်ကြန့်ကြာနေရတာဖြစ်တယ်လို့မြန်မာအာဏာပိုင်တွေဘက်ကပြောဆိုလိုက်တာပါဒုက္ခသည်တွေနေရပြန်ရေးအစီအစဉ်နဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေအပြန်အလှန်အပြစ်ဖို့နေရာမှာအခုနောက်ဆုံးမြန်မာနိုင်ငံအလုတ္တမလူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးထေးလိုင်ကနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာကြန့်ကြာမှုနဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။
အဲ့တော့ကျွန်တော်တို့ဘက်ကအသင့်ဖြစ်ပါပြီလို့ကျွန်တော်တို့လည်းအသင့်ဖြစ်တဲ့အနေအထားတွေအားလုံးကိုကျွန်တော်တို့ရှင်းပြခဲ့ပါတယ်။ကျွန်တော်တို့ဘက်ကပြန်လည်လက်ခံရေးစခန်းအနေနဲ့နှစ်ခုရဲ့တောင်ပြလက်ဝဲရဲ့ဖွင့်မှုရှိပါတယ်။အလားတူပဲဘင်္ဂလားဒေ့ရှ်ဘက်ကနေပြန်ပို့မဲ့စခန်း၅ခုသူတို့ဖွင့်မှုရှိပါတယ်။အဲ့တော့သူတို့ဘက်ကဘလောက်အသင့်ဖြစ်ပြီလဲလို့ကျွန်တော်တို့ထောက်ထားတွေကိုအဲ့ဒီစီဝေးမှာမေးတဲ့အခါမှာတော့အဲသူတို့ဘက်ကဒီလာထဲမှာအပြီးလောက်ပါမယ်လို့ပဲပြောပါတယ်ဒါပေမဲ့ကျွန်တော်တို့ပေါ်ပွိုင်းနဲ့ပြတဲ့ပုံကတော့ဒီကြောင်းတဲ့ကိုဆင်းဖို့အတွက်တံတားလေးထိုးဖို့တိုင်လေးတွေစိုက်ထားတဲ့အဆင့်ပဲရှိပါသေးတယ်အဲ့တော့တိုးတိုးပြောရရင်တော့ကျွန်တော်တို့ဘက်ကအသင့်ဖြစ်ပြီမဲ့ကျွန်တော်တို့ဘက်ကအသင့်မဖြစ်ဘူးဆိုပြီးတော့ပြောပြီးတော့သူတို့ဘက်ကပို့ဖို့ဘာမှအသိမဖြစ်သေးပါဘူးဆိုတာလေးပြောချင်ပါတယ်
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရရင်ပြန်ပို့ရေးလုပ်ငန်းစဉ်စတင်နိုင်ဖို့ဒုက္ခသည်8000ကျော်စရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဘက်ကိုပေးအပ်လာတာရှိပေမဲ့နှစ်နိုင်ငံနားလည်မှုစာချုပ်လာထိုးတော့ကဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာပါဝင်ရမယ့်သဘောတူထားတဲ့အချက်တွေမပါဝင်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်တောင်းခံထားတာရှိပါတယ်ဒါလည်းပြန်လဲပြပို့လာတာမရှိတာကြောင့်ဒုက္ခတွေပြန်လဲလက်ခံရင်အချိန်ကာလကိုမပြောနိုင်သေးဘူးလို့ဆိုလိုက်ပါတယ
်။တဘောတူထားတဲ့ပုံစံမဟုတ်ပဲနဲ့သူတို့ကောက်ယူထားတဲ့ပုံစံတစ်ခုနဲ့ကျွန်တော်တို့စီကိုလူ8000ကျော်စီရင်ပေးလာတာလည်းရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ပုံစံမဟုတ်တဲ့အတွက်ကြောင့်ကျွန်တော်တို့မှစစ်ဆေးရအများကြီးအခက်အခဲရှိခဲ့ပါတယ်။အဲ့ဒါတွေကိုလည်းကျွန်တော်တို့တန်တမန်လမ်းကြောင်းအားပဲကျွန်တော်တို့ရဲ့နှစ်နိုင်ငံသဘောတူညီချက်တိုင်တတ်မှတ်ထားတဲ့ပုံစံအတိုင်းဖြစ်ပြီးတော့ပြန်ပို့ဖို့ဆိုတာလေးတွေကိုညှိနှိုင်းဆွေးနွေးခဲ့ပါတယ်။အဲ့တော့ဒီအခုသွားတဲ့အခေါက်မှာလည်းဒါကိုပဲထပ်ပြီးတော့လည်းဆွေးနွေးပါတယ်။ဒီကြားထဲမှာလည်းတိတိကျကျအဖြေမထွက်တာတော့ပြန်ပို့ဖို့အချိန်ကိုမပြောနိုင်သေးတဲ့ဟာပါပဲ
။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကတော့ဒုက္ခသည်တွေကိုစောင့်ရှောက်ထားမှဖြစ်ပေမဲ့လည်းနေရရင်ဖြစ်တဲ့မြန်မာနိုင်ငံဘက်ကပြန်လည်လက်ခံဖို့လိုအပ်တဲ့အတွက်နိုင်ငံတကာဘက်ကဖိအားပေးကြဖို့အိန္ဒိယနိုင်ငံခီးစဉ်အတွင်မှပြောဆိုထားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့သူတွေပြန်လည်လက်ခံနိုင်ရေးအစီအစဉ်ကိုမြမအစိုးရဘက်ကပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကလေးကစတင်လက်ခံဖို့တရားဝင်ကြေညာထားပေမဲ့အခုချိန်ထိမစနိုင်သေးပဲဖြစ်နေရတာပါကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကတော့ဒုက္ခသည်တွေနေရပြန်တဲ့အခါဘေးကင်းလုံခြုံမှုရှိဖို့နဲ့ပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ရှင်
ပြည်ဝင်တဲ့နောက်မိခရဲ့တရင်ပြဖို့ချက်ဖြစ်ပါတယ်။အခုတော့ဖန်စီခံဒါရတဲ့မြန်မာစစ်သားတွေရဲ့အခြေအနေကိုပြောပြပါမယ်။အေအေခေါ်ရခိုင်တပ်ဖွဲ့ကဖန်စီထားတဲ့အစိုးရတပ်မတော်သားတပ်ဝင်ဝင်3ဦးကိုစစ်သုံးပန်းဥပဒေတိုင်ထိန်းသိမ်းထားပြီးအသက်အန္တရာယ်စိုးရိမ်စရာမရှိကြောင်းအေအေတပ်ဖွဲ့တောင်းဝန်ရှိသူတွေကပြောပါတယ်။အရင်တုန်းကအတွေ့အကြုံတွေနဲ့လက်ရှိစည်ရေးတင်းမာနေတဲ့အခြေအနေတွေအရသူတို့ကိုပြန်လည်လွှဲပြောင်းပေးနိုင်ရေးအတွက်လက်တလောမဆုံးဖြတ်နိုင်သေးပဲရမီရဖတွေကဂျားဝင်ဆောင်ရွက်ပေးဖို့ကမ်းလှမ်းလာရင်ဆွေးနွေးဆုံးဖြတ်ဖို့ရှိကြောင်းပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကုမိုးစောတင်ပြပါမယ
်ဟုတ်ကဲ့ဒီလ20ရက်နေ့ကဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဘူတီတောင်မြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲအတွင်းအစိုးရတပ်မတော်ကတပ်ဖွဲ့ဝင်3ယောက်ကိုအေအေခေါ်ရခိုင်တပ်ဖွဲ့ကဖမ်းဆီးထားကြောင်းသတင်းထုတ်ပြန်ထားပါတယ်လက်ရှိဖမ်းဆီးခံထားရသူတွေအတွက်အသက်အန္တရာယ်စိုးရိမ်စရာမရှိကြောင်းအေအေတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကအခုလိုပြောပါတယ်
ကျွန်မတို့ကွန်ဗင်းရှင်းအတိုင်းပေါ်ပြတော့စတုံးမဥပဒေရကျွန်တော်တို့ကတော့ကောင်းကောင်းမွန်မွန်မေးထိန်းသိမ်းထားတာပါ။ဟိုသူတို့အတွက်အဲ့အစီအစဉ်ပါလေတော့ဘာမှဆိုရင်းရမရှိဘူး
။ဖန်စီခံထားရသူတွေဟာဘူတီတောင်အခြေစိုက်ခလာရ263ကဒုတက်ချက်မောင်ပြတက်သားတနင်းလာနဲ့တက်သားချစ်ရဲသူတို့ဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။လက်ရှိစီးရေးအခြေအနေနဲ့2015ခုနှစ်ကတက်သား2ယောက်လွှဲပြောင်းပေးမှုတဲ့အတွေ့အကြုံအရထိန်းသိမ်းထားသူတွေကိုပြန်လည်လွှဲပြောင်းရေးအတွက်ကိုစဉ်းစားနေစေရှိကြောင်းလည်းပြောပါတယ်။
သူတို့ကဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာကတော့အခုလုံးလုံးစီတော့ဟိုတိုက်ပွဲဖြစ်နေတဲ့ကာလဆိုတော့နည်းနည်းတို့ကတော့ဟိုအဆင်ဆိုးတရပါပေါ့နှစ်ပေါင်း15တုန်းကတော့ကျွန်တော်တို့ဒီဖမ်းမိတဲ့နေရာကို ICRC လက်ထက်ကိုပြေးပြလိုက်တယ်ပြေးပြလိုက်တဲ့အချိန်မှာ ICRC ကတဆင့်နေပြီးတော့ဗမာစစ်တပ်လက်ထက်ရောက်သွားတယ်ကြာဒါတော့ဗမာစစ်တပ်ကနေပြီးတော့တရားကိုထောင်ပင်မှုစီစားလိုက်တယ်လို့ပြောတယ်ဆိုအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကသူတို့ရဲ့ဒီလုံခြုံရေးအတွက်လည်းပဲကျွန်တော်တို့ဟိုစဉ်းစားတာပေါ့ဗျာနော်
2015ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက် ICRC နိုင်ငံတကာကြက်ချင်ဒီအဖွဲ့ကအကြီးအကဲတွေနဲ့ဆွေးနွေးပြီးပြန်လည်လွှဲရခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံအခြေစိုက် ICRC အနေနဲ့မြန်မာတပ်ဖွဲ့ဝင်တွေစစ်သုံးပန်းအဖြစ်ဖမ်းဆီးခံထားရတဲ့သတင်းတွေကိုကြားသိထားရပြီးပြန်လည်လွှဲပြောင်းပေးရေးအကူအညီပေးဖို့အသင့်ရှိနေကြောင်းလဲဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်လက်ရှိဖမ်းဆီးထားသူ3ဦးအရေးကိုရမီရဖတွေကလက်ခံခေါ်ယူပေးမယ်လို့ကမ်းလှမ်းတာမျိုးရှိရင်အေအေအဖွဲ့အနေနဲ့ဆွေးနွေးဆုံးဖြတ်ဖို့ရှိကြောင်းလဲခိုင်တုခကဆက်ပြောပါတယ
်။အဲ့လိုမျိုးဟိုတရားဝင်ကမ်းလှမ်းလာလို့ရှိရင်တော့အဲ့လိုကမ်းလှမ်းတဲ့ဥစ္စာမျိုးလက်ခံရရှိလို့ရှိရင်တော့အဲ့ဒီချိန်ကျမှပဲကျွန်တော်တို့ဒီဟိုစီးဝေးထိုင်ပြီးတော့ရံပြီးတော့ဆုံးဖြတ်ရမှာပေါ့
။ဘူတီရောင်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတော့ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးတိတိကျကျမသိရပေမဲ့တမရော်ကလက်ခံရင်ဆောင်ရွက်ပေးနိုင်မှာဖြစ်ကြောင်းအခုလိုပြောပါတယ
်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းတော့အဆက်တွေကမရှိဘူးခင်ဗျာ။ဒါနဲ့ပတ်သက်ပြီးတော့အဲ့ဒါကျွန်တော်တို့ဒီတမရော်ဖက်ကတော့လက်ခံမယ်ဆိုရင်တော့တော့ကျွန်တော်တို့တမရော်ဖက်ကလူကိုပြန်ပြီးတော့အဲ့ဒါလက်ခံနိုင်တဲ့အခြေအနေရှိတယ်ဆိုတော့တော့ကျွန်တော်တို့ကတော့
လူသားချင်းစာနာတဲ့အနေနဲ့ကျွန်တော်တို့ကတော့လူပိနေရဲ့အခြေအနေတော့ရှိလာမှာပ
ါဒီလ20ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရဘက်ကတော့သတင်းထုတ်ပြန်တာမရှိပါဘူးAA တပ်ဖွဲ့ဘက်ကတော့မေလအတွင်းမှာတိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့ကြောင်းနဲ့လက်ရှိမှာတိုက်ပွဲမဖြစ်ပွားပေမဲ့အစိုးရတပ်မတော်ဘက်ကအင်အားတွေထပ်မံဖြည့်တင်းနေတာကြောင့်ဒေသတွင်းမှာစီးရဲတင်းမာမှုတွေရှိနေစေဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ်
။ VOA သတင်းတော့ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဒီအကြောင်းနဲ့တဆက်တည်းပြောပြချင်တာကရခိုင်တပ်မတော်ကဖမ်းဆီးထားတဲ့မြန်မာတပ်မတော်သား၃ဦးကိုလွှဲပြောင်းလက်ခံပေးရေးကိစ္စမှာအပြည်ပြည်ဆိုင်ရာချက်ချင်းဒီ ICRC အဖွဲ့ကဂျားဝင်ကူညီဖို့အစဉ်အသင့်ရှိကြောင်းဒီကနေ့ပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းပြန်လည်လွှဲပြောင်းပေးမဲ့တပ်မတော်သားတွေကိုအပြည့်ပေးအရေးယူခံရမှမျိုးကိုစိုးရိမ်မှုတွေရှိနေကြတာပါ။အပြည့်စုံကိုဆက်ပြီးတင်ပြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမူသီတောင်မြို့နယ်မှာမေလ20ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲအတွင်းဖမ်းမိခဲ့တဲ့မြန်မာတပ်မတော်သား3ဦးကိုပြန်လည်လွှဲပြောင်းပေးလို့ကြောင်း AA တပ်ဖွဲ့ကပြောဆိုခဲ့ပြီးနောက်မှာပဲICRC ကဂျားဝင်ကူညီမဲ့အကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ကမ်းလှမ်းလိုက်တာပါ AA ရခိုင်တပ်မတော်ကဖမ်းဆီးခံစစ်သားတွေကိုပြန်လည်လွှဲပြောင်းပေးလို့ကြောင်းကမ်းလှမ်းထားကြောင်းကြားသိရတာပြီးတပ်ဆိုင်သူတွေအားလုံးကလက်ခံမယ်ဆိုရင်ထိန်းသိမ်းခံစစ်သားတွေပြန်လွှတ်ပေးရေး ICRC ကအမြန်ဆုံးစတင်ဆောင်ရွက်ဖို့အစဉ်အသင့်ရှိနေကြောင်း ICRC ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Mr. Ferrizio Carboni က VOA ကိုပြောပါတယ
် So I would say once the parties agreeAnd if they agree on the release, and if they agree that the International Committee of the Red Cross
သဆိုင်သူတွေအားလုံးက ICRC ကိုဂျာဝင်ဆောင်ရွက်ပေးဖို့သဘောတူလက်ခံပြီးဆိုတာနဲ့ဖမ်းဆီးခံထားသူတွေရှိတဲ့နေရာကိုကျွန်တော်တို့အရောက်သွားပြီးလွှဲပြောင်းရေးအတွက်စီစဉ်မှာပါ
2015ခုနှစ်တုန်းကလည်းရခိုင်တပ်မတော်ကဖမ်းဆီးခဲ့တဲ့မြန်မာတပ်မတော်သား2ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာ ICRC အဖွဲ့ကဂျာဝင်လက်ခံလွှဲပြောင်းပေးခဲ့မှုပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာလွှဲပြောင်းပေးလိုက်တဲ့တပ်မတော်သား2ဦးကို1010နှစ်စီချမှတ်လိုက်တာကြောင့်ဒီလိုဖြစ်ရမျိုးကြုံရမှာစိုးရိမ်မှုတွေလည်းရှိနေကြတာပါမြန်မာနိုင်ငံဆိုင်ရာ ICRC အဖွဲ့အကြီးအကဲကတော့အပြစ်ပေးအရေးယူခံရမယ့်အန္တရာယ်ရှိပေမဲ့ကာယကံရှင်တွေရဲ့ဆန္ဒနဲ့အညီဆောင်ရွက်ရတဲ့အကြောင်းပြောပါတယ
် It's important to understand that we play a role of neutral intermediary we're not negotiating the release that's something both parties have to agree what we do
ကျွန်တော်တို့အနေနဲ့ဂျာနီအဖြစ်နဲ့တာဝန်ယူဆောင်ရွက်တယ်ဆိုတာကိုသဘောပေါက်ဖို့အရေးကြီးပါတယ်။ပြန်လွတ်လာအောင်ဆက်ဆက်ညှိနှိုင်းတဲ့အလုပ်ကိုမလုပ်ပါဘူး။ဒီကိစ္စကိုသက်ဆိုင်သူတွေဂျာမှာညှိနှိုင်းရမယ့်ကိစ္စပါ။ကျွန်တော်တို့လုပ်တာကတော့ဖမ်းဆီးခံထားသူတွေကိုတစ်ဖက်အဖွဲ့ကနေတစ်ဖက်အဖွဲ့ကိုလွှဲပြောင်းနိုင်အောင်ကူညီပေးပါတယ်။ဒါလို့မဆောင်ရွက်နိုင်ခင်မှာလည်းဖမ်းဆီးခံရတဲ့သူတွေကိုပြန်ကျင်သလားဆိုတာရှင်းရှင်းလင်းလင်းမေးမြန်းပြီးအခြေအနေကိုရှင်းပြသလိုနောက်ဆက်တွဲကျင်းဝနိုင်တာတွေကိုလည်းရှင်းပြပါတယ်။
နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPBB တွဲပဲအတွင်မှုကိုဘူကြီးကလည်း ICRC အဖွဲ့အနေနဲ့ဂျားဝင်ဆောင်ရွက်ပေးတဲ့တာဝန်ကိုသာဆောင်ရွက်နိုင်တဲ့အတွက်လွှဲပြောင်းပေးသူတွေကိုအရေးယူခံရမယ့်အခြေအနေမျိုးကြုံရလေရှိတတ်တယ်လို့ပြောပါတယ်
။ဟိုပြောရတာတော်တော်ခက်ပါတယ်။တိုက်ပွဲတစ်ပွဲမှာတစ်ဖက်ရဲ့စစ်သားကိုတစ်ဖက်တစ်ဖက်ကအပန်းခံရတယ်ဆိုလို့ရှိရင်တော့ဒီဂျီနီဗာကွန်ဗင်းရှင်းနေရသုတ်စစ်တုတ်ပန်းပေါ်လစီဆိုတာမျိုးရှိပါတယ်။အဲ့ဒီစစ်တုံးမဲ့ policy ရတက်သားတွေကိုအချင်းကြောင်းနေလောက်တာတွေတစ်ခါကိုပြန်ပြီးဆွဲပေးတာမျိုးတွေလုပ်လို့ရပါတယ်။အဲ့လိုလုပ်တဲ့အခါမျိုးမှာတော့အစွဲခံရတဲ့ဒီတက်သားတွေကိုအေးအေးယူခြင်းမယူခြင်းကဒီလက်ခံတဲ့ဒီတက်ဖွဲ့နေရာပုံပြီးတက်ဆိုင်ပါလေ။ ICRC လို့အဖွဲ့မျိုးကတော့ဂျာကနေပြီးတော့ဒီလူတွေအသက်အန္တရာယ်မရှိအောင်တက်နေတကဝင်ပြီးတော့ကူညီပေးတာမျိုးနောက်အတိတ်တည်းအဖြစ်နဲ့လုပ်ပေးတာမျိုးအဆင့်လောက်ပဲသူတို့ကလုပ်လို့ရမယ်လို့ကျွန်တော်တို့သိထားပါတယ်။
မြန်မာနိုင်ငံဆိုင်ရာ ICRC ရုံးခွဲရဲ့ဒီကနေ့ကြေညာချက်မှာတော့ ICRC အနေနဲ့အကျဉ်းသားလွှဲပြောင်းရေးလုပ်ငန်းတွေကိုကဘာတဝမ်းမှာဆောင်ရွက်နေသလိုဂျာဝင်ကူညီတာသာဖြစ်ကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဗီယိုအမေရိကန်တန်ကတောင်းကြနေညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ဒီလွတ်တော်မှာဆွေးနွေးတဲ့ကိစ္စအနေနဲ့ပတ်သက်လို့သတင်းတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေတွေပေါ်စိုးရိမ်မကင်းမှုတွေထွက်ပေါ်နေချိန်မှာပဲသတင်းမီဒီယာဥပဒေကိုပြင်ဆင်ဖို့စီစဉ်နေကြောင်းမြန်မာအစိုးရကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်း ဥပဒေမှာပြင်ဆင်တဲ့နာရီနဲ့ပတ်သက်လို့သက်ဆိုင်ရာသတင်းမီဒီယာအတိုင်းဝိုင်းကတိတိကျကျတင်ပြတာမရှိတဲ့အကြောင်းဒီကနေ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာပြန်ကြားရေးဝန်ကြီးကပြောလိုက်တာပါအပြည့်စုံတော့ VOA မြန်မာဝိုင်းသတင်းတော့ကိုကောင်းဆန်ဟင်းကပြောပြမှာပ
ါသတင်းမီဒီယာသမားတွေဖန်ဆီးအရေးယူခံရတာတွေအပါအဝင်ကန့်သတ်မှုတွေရှိနေရကြောင့်ပြည်တွင်းမိဘကသတင်းလွတ်လပ်ခွင့်လှုပ်ရှားသူတွေစိုးရိမ်နေကြမှာပဲလက်ရှိသတင်းမီဒီယာဥပဒေကိုပြင်ဆင်ဖို့ရည်ရွယ်ထားကြောင်းမြန်မာအစိုးရကပြောဆိုလိုက်တာပါဒါပေမဲ့လည်းသတင်းလွတ်လပ်ခွင့်အတွက်ပြင်ဆင်တဲ့အချက်အလက်တွေကိုသတင်းမီဒီယာအတိုင်းဝိုင်းကတင်ပြရတာမျိုးမတွေ့ရသေးတဲ့အကြောင်းအစိုးရရဲ့ဒုတိယတနင်္လာကာလအတွင်းဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့ဝန်ကြီးဌာနအလိုက်သတင်းစာရှင်းလင်းပွဲကျင်းပရန်မှာပြန်ကြားရေးဝန်ကြီးဦးဖေမြင့်ကပြောလိုက်ပါတယ
်မီဒီယာသမားတွေကိုတွေ့လို့ရှိရင်အများရန်ပြောပါတယ်ကျွန်တော်တို့မီဒီယာတွေမှာနဲ့မီဒီယာတွေကိုအနှောက်အယှက်ပေးနေတဲ့ဟန်တာနေတဲ့လွတ်လပ်ခွင့်ကိုအတားအဆီးဖြစ်နေတဲ့ဥပဒေတွေပြင်ဆင်ဖို့လိုတယ်ဆိုတဲ့စကားတည်းပြောလာတာနှင်းနဲ့ချီပြီးရှိနေပြီသို့တော့ဘယ်လိုညှိစွမ်းမှုရှိတယ်အဲ့ဒါကြောင့်မလို့ဥပဒေကိုပြင်လို့ရှိရင်တော့ဘယ်ဥပဒေကတော့ဘယ်လိုပြင်သင့်တယ်ဆိုပြီးတော့တိတိကျကျမီဒီယာဖွဲ့စည်းတွေကတင်လာတာမရှိသေးဘူး။နော်အဲ့တော့အဲ့ဒါကိုလှုပ်ဆဲချင်ပါတယ်။အဲ့ဒီခါကျမှသာလေတကယ်တိရောက်တဲ့အကျိုးရလဒ်တွေဖြစ်မှာပါ။ဒါကျွန်တော်အခုဒီနေရာမှာကြုံကြိုက်တုံးကိုပြောချင်တာ
။သတင်းစာဆရာဦးစီယာလိုက်ကတော့မီဒီယာလောကဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်ကြားရေးဝန်ကြီးဌာနအနေနဲ့လည်းဒီတဲ့အချိန်ပေးတာဝန်ယူဖို့လိုတယ်လို့ဆိုပါတယ်
။အဲ့ဒီကျွန်တော်ဒီသတင်းမီဒီယာဥပဒေပြင်ဆင်ဖို့အတွက်ကိုဒီကိစ္စတွေမှာသတင်းမီဒီယာကောင်စီကဦးစီးပြီးတော့မှာဒီ channel သတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်ပေါ့ကျွန်တော်မြန်မာ channel ကွန်ရက်တို့မြန်မာ channel union တို့ပြီးတော့ association တို့နဲ့သူတို့စီကနေပြီးတော့အချဉ်ချန်တောင်းလွှာတွေကျွန်တော်တို့ယူထားတာရှိပါတယ်ဟိုပါဘောနော်ကျွန်တော်ဒီပါဘူးဘလို့အချက်လက်တွေကိုပြင်ဆင်နေတာလဲဆိုရယ် law review လေးတွေပေါ့လေအဲ့လို review လေးတွေကိုပြည်ကြဲဝန်ကြီးဌာနကိုကျွန်တော်ပို့ထားပေးတာတွေရှိပါတယ်ဖွဲ့ပေါင်းစုံရင်းဟာကိုကောင်စီကနေဆိုရင်းပြီးမှပို့ထားရရှိပါတယ်ဆိုတော့အဲ့ဒီမှာဘေးအရေကိုမင်းပြည်သားတွေမှာပြင်ဆင်ခြင်းတည်းဆိုတာမျိုးတွေပါပါတယ်ဒါကိုဆက်လက်ပြီးတော့ပြောင်းလဲဖို့ကြတော့ဟိုဝန်ကြီးဌာနကကျွန်တော်အချိန်ပေးပြုဆောင်မှုလုပ်တာပေါ့နော်ဟုတ်ကဲ့ဟုတ်ဟုတ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အရသာအစိုးရလက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်အားကောင်းလာမယ်လို့မျှော်လင့်ထားပေမဲ့လည်းသတင်းသမားတွေဖန်ဆီးအရေးယူခံနေရတာအထူးသဖြင့်မတိမငင်အခြေအနေတွေနဲ့ပတ်သက်လို့သတင်းယူတဲ့သူတွေကြုံနေရတဲ့အခက်အခဲတွေကြောင့်ဒီရင်းပြည်ဘက်ကဝေဖန်တာကဲနေရတာပါပြန်ကြားရေးဒုတိယဝန်ကြီးဦးအောင်လာထွန်းကတော့သတင်းမီဒီယာသမားတွေဘက်ကလည်းတည်ဆဲဥပဒေတွေကိုလိုက်နာဖို့လိုအပ်ကြောင်းသတိပေးပြောဆိုခဲ့ပါတယ်
အဲ့တော့ကျွန်တော်တို့အတွက်အရေးကြီးတာကတည်ဆဲဥပဒေတွေရဲ့အန်ဒရီကိုလည်းသိရှိနားလည်ဖို့လိုပါတယ်အဲ့ဒီကြားမှာပဲကျွန်တော်အဆင်ပြေသလိုလှုပ်ရှားဖို့အနေထားရှိပါတယ်အလုပ်လေးလုပ်ရမှာပါကျွန်တော်လေးတန်လေးနားထောင်ရမယ်ရောင်းပြီးလေးစားအဲ့ဒါလေးသိအရေးကြီးပါတယ်ကျွန်တော်တို့ဒီစိတ်ဆန္ဒမစိုးဖို့လည်းကျွန်တော်မြစ်တဲခံပါတယ်ချိန်ပေးလုပ်ရမှာပါတချို့ဥပဒေတွေဆိုရင်ဟိုကိုလိုနီခေတ်ကလေးကပြတ်တမ်းကြီးရဟာတက်တမ်းတရားကျော်ပြီအခုပြဿနာဖြစ်တဲ့ဥပဒေဖြစ်လို့ official secret act ပါလို့ဆိုအေးကြီးတွေကတည်ဆဲဥပဒေကိုနားလေပါတိုးတော့ကိုဟာကိုလည်းကျင်းဝန်းနဲ့ညီညွတ်အောင်အဲ့ဒါကိုပြုစုတွေ့ဆောင်များပါလို့ကျွန်တော်အဲ့ဒါကိုမြစ်တဲ့ခံလို့ပါတယ
်သတင်းမီဒီယာလွတ်လပ်ခွင့်လောက်ကြားသူတွေကတော့ဆက်သွယ်ရေးပုံမှန်66ကားကြီးလို့ဥပဒေမျိုးတွေဟာလဲသတင်းသမားတွေအတွက်အကန့်အသတ်တွေအဖြစ်နဲ့ထောက်ပြနေကြတာပါမြန်မာနိုင်ငံမှာလက်ရှိတရားစွဲဆိုခံထားရတဲ့သတင်းသမား24ဦးရှိနေပြီးဆက်သွယ်ရေးပုံမှန်နဲ့တရားစွဲဆိုထားတဲ့အမှုပေါင်းစုစုပေါင်းစကြမှုရှိနေကြောင်းလည်းလူ့အခွင့်အရေးလှုပ်ရှားသူတွေကမှတ်တမ်းတင်ထားပါတယ်ခင်ဗျာ
သတင်းမီဒီယာလွတ်လပ်ခွင့်အကြောင်းနဲ့ပတ်သက်လို့ VOA သတင်းတော်ကိုကောင်းဆန်ရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်ဗဟိုစာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တောက်ချာနေ့ညဘက်အစီအစဉ်တွေကို9:00အထိလိုင်းနိုမီတာ19 kHz 15539လိုင်းနိုမီတာ25 kHz 11809နဲ့လိုင်းနိုမီတာ32 kHz 9335တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကန္တာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီတဲကမှအခုရင်ဆုံးအမျိုးသမီးကန္တာကိုတင်ဆက်သွားပါမယ်ကချင်ပြည်နယ်မှာဧပြီလကစတင်ဖြစ်ပေါ်တဲ့မြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်တို့ကြားတိုက်ခိုက်မှုတွေကြောင့်ပြည်ပကဖြစ်ပွားရာဒေသတွေမှာပိတ်မိနေကြတဲ့ကချင်စေဘေးရှောင်တွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မိကြောင်း KWAT Quad ခေါ်တိုင်းအခြေစိုက်ကချင်အမျိုးသမီးအစည်းအရုံးကပြီးခဲ့တဲ့သတင်းဘက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အထူးသဖြင့်စေဘေးရှောင်တွေအနေနဲ့90ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြတဲ့အတွက်သူတို့တွေဘယ်လိုဒုက္ခတွေရင်ဆိုင်နေကြရသလဲဆိုတာကိုကချင်အမျိုးသမီးများအစည်းအရုံးအဖွဲ့ရဲ့ပြောခွင့်ရသူမိုးနေလီကဝါရှင်တန်မြို့တော်ကိုရောက်ရှိနေခိုင်းမှာ VOA ကိုပြောကြတာပါမမိုးနေလီနဲ့အတူဒေါ်လာတန်ဆွေးနွေးမေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာနားဆင်ကြည့်ပါခင်ဗျာ
အင်ဂျီဆိုင်ကချင်မြို့ပြများအစည်းအရုံးကဧပြီလကစဖြစ်ခဲ့တဲ့မြန်မာစစ်တပ်နဲ့ KIA ကချင်လက်နက်ကင်ကြားတိုက်ခိုက်မှုတွေကြောင့်စီဘေးရှောင်တွေအထူးသဖြင့်အမျိုးသမီးတွေတချီရွယ်တွေကလေးတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းဖော်ပြရမှာတချို့စီဘေးရှောင်တွေလူသားတိုင်းဖြစ်အသုံးပြုမှုခံရတဲ့အကြောင်းစသဖြင့်လို့စိုးရိမ်မကင်းဖြစ်မှုတွေကိုဖော်ပြထားပါတယ်ဒီစီဘေးရှောင်တွေနဲ့မှာအများစုကအမျိုးသမီးတွေဖြစ်ကြတဲ့အတွက်ကြောင့်လည်းအမျိုးသမီးတွေရင်ဆိုင်နေရတဲ့ဒုက္ခတွေအကြောင်းပြချင်ပါတယ်
ပတိပခဖြစ်တဲ့အတွက်ကြောင့်ပေါ့နော်အမျိုးသမီးတွေကိုထိခိုက်တဲ့ပြဿနာတွေကတော့အများရှိတာပေါ့နော်အမျိုးသမီးဆိုလို့ရှိရင်လင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေလည်းခံနေရတယ်စစ်ပြေးပြီဆိုလို့ရှိရင်အထူးသဖြင့်ဒီကိုဝန်ဆောင်အမျိုးသမီးတွေပေါ့တော်တော်လေးကိုဒုက္ခရောက်ရတယ်ဒီရဲ့အတိုင်းပဲကိုဝန်ဆောင်ကအရင်မှဖြစ်နေပြီဆိုတော့မွေးမဲ့အချိန်မှလည်းဒုက္ခတွေအများကြီးကြုံရတာပေါ့နော်ပြောချင်တာကဒီမွေးတဲ့အချိန်မှလည်းဒီရှိတဲ့အဝိစတွေမလုံလောက်တဲ့ကိစ္စတွေပြီးလို့ရှိရင်ထွေပြေးနေရတဲ့အချိန်တွေမှာဆိုလို့ရှိရင်လည်းဒီအဲကြောက်လန့်နေရတယ်ဒီလိုမျိုးဆိုရင်ကြောက်လန့်နေရတဲ့အချိန်တွေမှာကလေးအတွက်လည်းအများကြီးဒုက္ခရောက်စေတာပေါ့နော်ပြုလို့ရှိရင်ဒီအမျိုးသမီးတွေမှာဒီအသက်ကြီးရွယ်ဦးတွေဆိုလို့ရှိရင်လည်းတော်တော်လေးကိုဒုက္ခရောက်တယ်တော်ထဲမှာဒီမိုးကလည်းရွာပေါ့နော်မိုးအကာတွေမရှိတဲ့နေရာမှာထွက်ပြေးနေရတဲ့အချိန်မှာဒီအမျိုးသမီးတွေရဲ့အခက်အခဲတွေပေါ့နော်အမျိုးမျိုးပေါ့နော်ကြုံနေရတဲ့အချိန်တွေကတော့အများကြီးရှိတယ
်စီပေးဆောင်အမျိုးသမီးတွေပေါ့နော်ဆက်စပ်လူမျိုးချင်းချင်းကြက်ကြနေကြတဲ့ဘဝမှာတစ်ဖက်နိုင်ငံကိုပေါ့နော်လူကုန်ကူးခံရမှုအတွက်ကိုအလားအလာတွေကပို့ပြီးတော့ဆိုးစေတယ်ပေါ့နော်လူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ဒီကချင်အမျိုးသမီးတွေပေါ့နော်အထူးသဖြင့်စစ်ပေးရှောင်တွေဘလို့အန္တရာယ်တွေရှိပါလဲရှင
်ဒုက္ခတွေစခန်းကိုရောက်နေတဲ့အမျိုးသမီးတွေကြားထဲမှာဆိုလို့ရှိရင်တချို့ကိုယ့်ရဲ့အမျိုးသားတွေကိုယ့်သားတွေဆိုလို့ရှိရင်တချို့ဆိုရင်ဆက်ခွန်တင်နဲ့ဖမ်းပြီးတော့ပေါ့နော်ပြန်မလွတ်လာတဲ့ဟာတွေပြီးလို့ရှိရင်ဒီပေါ်တာအနေနဲ့ပါသွားတဲ့ကိစ္စတွေဆိုတော့ဒီလိုမျိုးကိုယ့်ရဲ့ခင်ပွန်းလည်းမရှိဘူးအကူရမဲ့ယောက်ျားတွေမရှိတဲ့အခြေအနေမှာဒီအမျိုးသမီးတွေကဒီတာဝန်ကိုထမ်းဆောင်ရတယ်ကလေးအငယ်ရှိတယ်တချို့ဆိုလို့ရှိရင်တက်ကြီးရွယ်ဦးပေါ့နော်ကိုပြုစုရတဲ့အခြေအနေဆိုတော့ဒီလိုမျိုးအခြေအနေမှာစားနပ်ရိက္ခာမလုံလောက်တဲ့ဒုက္ခကိုဖျက်ကျော်ရတယ်တစ်ဖက်မှာလည်းဝင်ဝင်ရဖို့အတွက်စူးစမ်းလာရပြီဒီလိုမျိုးအခက်အခဲဖြစ်နေတဲ့အချိန်မှာပဲအဲတစ်ဖက်ဒီများတော့အဖြစ်ဒီတရုတ်နဲ့ညှိဆက်တဲ့ဒုက္ခတွေစခန်းကဆိုလို့ရှိရင်ဒီယူကုန်ကူရောင်းစားခံရတဲ့အခြေအနေပေါ့နော်တချို့ဆိုရင်ဟိုအဝေးကိုရောင်းစားခံရပြီးတော့အဲတချို့ပြန်လွတ်လာတဲ့ဟာကြီးလည်းရှိတာပေါ့နော်ဆိုတော့ဒီဒုက္ခတွေမှာမဟုတ်ဘဲနဲ့လည်းဒီတခြားဒေသတွေကလည်းဒီလူကုန်ကူးခံရတဲ့အခြေအနေကတော့အခုပိုပြီးတော့များလာတယ်ဘာလို့ဆိုတော့ဒီနိုင်ငံရဲ့အခြေအနေမကောင်းဘူးတချို့နေရာတွေကထွပြေးနေရတယ်တောထဲမှာပုံနေရတယ်အခြေအနေကောင်းပြီဆိုရင်ကိုယ့်ရွာကိုပြန်လာတယ်ဆိုတော့ဒီလိုမျိုးနဲ့ပဲအရင်တုန်းကဘဝမှာအထူးသဖြင့်လေယာဉ်မြေကိုအဓိကထားပြီးတော့ဝန်စားချာကြတာပေါ့နော်အခုကတောထဲမှာအတိနံရှာဖို့သွားမယ်ဆိုလို့ရှိရင်လည်းလုံခြုံမှုကမရှိဘူး ရွာမှာအလုပ်လုပ်စားဖို့အတွက်ဆိုရင်အခြေအနေကမကောင်းဘူးဒီလိုမျိုးဟိုအခက်အခဲကိုကြောဖြတ်ဖို့ဆိုလို့ရှိရင်သူကတဖက်နိုင်ငံမှာဝင်ငွေရှာဖို့အတွက်အလုပ်ရှာဖို့အတွက်ထွက်လာကြတယ်များတော့အဖြစ်ဒီအမျိုးသမီးတွေပေါ့အဲ့မှာပဲရောင်းစားခံရတဲ့အခြေအနေကြုံရတယ်ဆိုတော့ဒီလိုမျိုးပြဿနာတွေကတော့ပိုပြီးတော့ဒီအထူးသဖြင့်ဒီရွာတွေမှာပေါ့နော်ပိုပြီးတော့မြင်လာရတဲ့အခြေအနေရှိတယ
်နောက်တစ်ခုကျမနောက်ဆုံးကြားရတာကတော့ပြည့်ရဖို့ညီညာစွာဆန္ဒပြတဲ့ကချင်လှုပ်ရှားသူ၃ဦးဖမ်းခံကြရပြီးအဲ့ဒီထဲမှာအမျိုးသမီးတူပါတယ်လို့လည်းသိရပါတယ်အဲ့ဒီကြောင့်နဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါလားရှင
်ကျမတို့နိုင်ငံမှာပေါ့နော်ဒီလိုမျိုးစစ်ပဋိပက္ခဖြစ်တာကတော့တော်တော်လေးကြာလာတဲ့ပုံမှာအာလူမှုရေးအရာရောနိုင်ငံရေးအရာရောဒုက္ခကိုခံစားနေရတဲ့အမျိုးသမီးတွေဖြစ်လာတယ်ဆိုတော့ဒီအမျိုးသမီးတွေကကိုယ့်ရဲ့တိုက်ပြည်ငြိမ်းချမ်းရေးရဖို့အတွက်ကတော့တော်တော်လေးကိုတက်တက်ကြွကြွနေပေါ့နော်ဒီတီမာတော်မကြောက်ပဲနဲ့အရှိတန်းကနေစူးစမ်းနေတဲ့အမျိုးသမီးတွေအများကြီးထွက်လာပြီးအခုဆိုလို့ရှိရင်ဆိုတော့ပြီးခဲ့တဲ့ဒီဧပြီလမှာဖြစ်ခဲ့တဲ့ပိတ်မိနေတဲ့ပြည်သူလူထုတွေကိုကယ်ထုတ်ဖို့အတွက်ဆိုပြီးတော့ဧပြီလ30ရက်နေ့ကနေစပြီးတော့ပေါ့နော်လူထုဆန္ဒပေါ်တဲ့ကိစ္စတွေကိုလှုပ်ဆောင်ခဲ့တယ်။တချိန်တည်းမှာပဲဒီဖြစ်နေတဲ့အခြေအနေကိုတည်င်းထုတ်ပြန်မှုတွေပေါ့နော်။တည်င်းစာရှင်းလင်းပွဲတွေကိုလုပ်ခဲ့တယ်။ဆိုတော့အဲ့လိုမျိုးလူထုတွေအတွက်လှုပ်ရှားဆောင်ရွက်နေတဲ့ဒီငင်းချမ်းရေးအတွက်လှုပ်ရှားဆောင်ရွက်နေတဲ့စစ်ပွဲတွေရက်ဖို့အတွက်လှုပ်ရှားဆောင်ရွက်နေတဲ့ဥဆောင်ဥရွက်ပြုနေတဲ့ဒီခေါင်းဆောင်တွေကိုအခုဆိုလို့ရှိရင်ဒီတရားစွဲဆိုထားတဲ့အခြေအနေခံရတာပေါ့နော်။ဆိုတော့အဲ့မျိုးခေါင်းဆောင်မှုမှာစူးစမ်းပြီးတော့ပါဝင်ဆောင်ရွက်နေတဲ့မျိုးသမီးတယောက်ကတော့ဂျမနောင်ပူဖြစ်တယ်။သူဆိုလို့ရှိရင်အမျိုးသမီးနဲ့အမဒန်းတူရေးနဲ့ပတ်သက်ပြီးတော့တော်တော်လေးကိုတက်ကြွဆောင်ရွက်နေတဲ့ဒီခေါင်းဆောင်တယောက်ဖြစ်ပါတယ်။အခုသူလုပ်နေတဲ့လုပ်ငန်းတွေသူ့ရဲ့တမိုင်းချောင်းကိုကြည့်မယ်ဆိုလို့ရှိရင်လည်းဒီအမျိုးသမီးအခွင့်အရေးအတွက်ပဲသူအများကြီးအတိုက်ခံနေလှုပ်ဆောင်ခဲ့တာပေါ့နော်။အခုဒါငင်းချမ်းရေးအတွက်စူးစမ်းနေတဲ့အချိန်မှာပဲဒီလိုမျိုးတရားစွဲဆိုခံရတဲ့အဲကိစ္စတွေပေါ်လာတာလည်းရှိတာပေါ့နော်။ဆိုတော့ဒီအမျိုးသမီးအခွင့်အရေးကိုဆောင်ရွက်ပေမဲ့လည်းဟိုချင်းချောက်မှုတွေတရားစွဲဆိုမှုတွေဆက်ပြီးတော့ရှိနေတယ်ဆိုတဲ့ဟာကိုတိတိတတ်တာမြင်ရတာပေါ့နော်
အခုလောလောဆယ်မွန်းနေလီပြောသလိုငင်းချမ်းရေးအတွက်ဆန္ဒပြတာအမျိုးသမီးအခွင့်အရေးဦးဆောင်တဲ့လူဒုက္ခတွေရေးပြတဲ့လူတွေဖန်ခံရတယ်ဆိုတော့ဒီအပေါ်မှာတက်ဆိုင်ရာအာဏာပိုင်တွေကိုပေါ့နော်ဘယ်လိုတုံ့ပြန်ပြောကြလိမ့်ချင်နေရှင့
်အထူးသဖြင့်စစ်တပ်ကိုပြောချင်တဲ့အပိုင်းတွေရှိတာပေါ့နော်ဒီစစ်ပဋိပက္ခဖြစ်တဲ့အချိန်မှာပြည်သူလူထုတွေကိုအဓိကထားပြစ်မှတ်မထားဖို့လဲအများကြီးလိုအပ်တာပေါ့နော်အဲတစ်ဖက်မှာလဲငင်းချမ်းရေးကိုဖော်ဆောင်နေတယ်ငင်းချမ်းရေးဖို့အတွက်စူးစမ်းနေတယ်ဆိုပြီးတော့အခြေအနေတစ်ခုကရှိနေတယ်ဆိုတော့ဒီလိုမျိုးငင်းချမ်းရေးကိုဖော်ဆောင်နိုင်ဖို့အတွက်တစ်ဖက်မှာလဲစူးစမ်းနေတဲ့အချိန်မှာကချင်ဒေသနဲ့ဒီမြောက်ပိုင်းရှမ်းမှာပဲပေါ့နော်အထူးသဖြင့်ဒီစစ်တပ်ကနေစစ်အင်အားတွေတုံးပြီးတော့ပေါ့နော်ဒါချေမုန်းဖို့အတွက်လုပ်တယ်ဆိုတဲ့ဟာကတော့တော်တော်လေးကိုရောက်ဆိုပါတယ်ဒါကြောင့်မို့ကျမတို့ရဲ့ဒီအနာဂတ်ငြိမ်းချမ်းဖို့အတွက်ဆိုလို့ရှိရင်တော်တော်လေးကိုစိုးရင်ဆရာရှိတယ်ငြိမ်းချမ်းမှုမရှိဘူးဆိုလို့ရှိရင်တရားမျှတမှုဆိုတာတော့ရှိတော့မှာမဟုတ်ဘူးအခုခံနေရတဲ့အမျိုးသမီးတွေအတွက်တရားမျှတမှုကိုရှာဖို့အတွက်ဆိုလို့ရှိရင်ဘယ်နေရာမှမရှိတော့ဘူး90ရာခိုင်နှုန်းကျော်နိုင်ငံမှာလည်းလူဦးရေအရပြောမယ်ဆိုလို့ရှိရင်အဲ့လောက်ရှိနေတဲ့အမျိုးသမီးထုတွေရဲ့လုံးချုံမှုမရှိဘူးပြီးလို့ရှိရင်အမျိုးသမီးတွေအတွက်ဒီစိတ်ဒုက္ခတွေပိုပြီးတော့ရှိနေတဲ့အပေါ်မှာဆိုလို့ရှိရင်ကျမတို့နိုင်ငံအနာဂတ်ပေါ့နော်တော်တော်လေးကိုစိုးရင်ဆရာရှိတယ်ပိုပြီးတော့နောက်ကျကျနေတဲ့အခြေအနေရှိရဲဒါကြောင့်မို့စစ်တပ်အနေနဲ့ဆိုလို့ရှိရင်ဒါတကယ်ပဲငင်းချမ်းရေးကိုလိုလိုလားလားနဲ့ဖြစ်လာဖို့အတွက်ဒီဆန္ဒကိုအဓိကထားပြီးတော့ရှိခိုင်းစေခြင်းနဲ့ပြီးလို့ရှိရင်ဒီထိုးစစ်တွေကိုရက်တန်းကရက်ဖို့အတွက်အများကြီးလိုအပ်တယ်ဆိုတဲ့ဟာပေါ့နော်တချိန်တည်းမှာလည်းဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရမှလည်းအများကြီးတာဝန်ရှိပါတယ်ဆိုတော့ကိုကအစိုးရဖြစ်နေတဲ့အတွက်ကြောင့်မို့အစိုးရအနေနဲ့ဥပဒေစိုးမိုးမှုဆိုတဲ့နိုင်ငံဖြစ်လာဖို့အတွက်ဒါဒေါ်အောင်ဆန်းစုကြည်ကလည်းအများကြီးပြောခဲ့တာရှိတယ်ဆိုတော့ဒါတွေကိုတတိချာချာဖြစ်လာဖို့အတွက်စူးစမ်းပေးစီခြင်းနဲ့ပြီးလို့ရှိရင်ပြည်သူလူထုတွေလိုအပ်နေတဲ့အခြေအနေပေါ့နော်ဒါတွေကိုဖြည့်ဆည်းဖို့အတွက်လည်းအများကြီးလိုအပ်တယ်အခုတစ်ချိန်တည်းမှာလည်းဒီစစ်ပဋိပက္ခလည်းရှိနေသေးတဲ့အပေါ်မှာစစ်ပြေဒုက္ခတွေတွေကလည်းပိုပြီးတော့များလာတယ်ဆိုတော့စစ်ပြေဒုက္ခတွေတွေလိုအပ်နေတဲ့အခြေအနေကိုလည်းဖြည့်ဆည်းဖို့လည်းလိုတယ်အခုကပြေဒုက္ခတွေတွေရဲ့အခြေအနေကိုဖြည့်ရှင်းပေးဖို့မဟုတ်ဘဲနဲ့အတင်းအဓမ္မနေရာချထားရေးတွေစူးစမ်းပြီးတော့လှုပ်လာတဲ့ဟာတွေလည်းရှိလာတာပေါ့နော်ဒ ဒီလိုမျိုး data ဆက်ပြီးတော့ဒီအစိုးရအနေနဲ့လုပ်မယ်ဆိုလို့ရှိရင်လည်းကျမတို့နိုင်ငံငင်းချက်ဖို့အတွက်ကတော့တော်တော်လေးကိုအလံဝေးနေတယ်ပေါ့နော်ဆိုတော့ငင်းချက်မှုမရှိတဲ့နိုင်ငံဆိုလို့ရှိရင်လည်းကမ္ဘာမှာဆိုလို့ရှိရင်လည်းဒါပို့ပြီးတော့နောက်ကျကြံခဲ့မဲ့အခြေအနေအလားလာတဲ့အများကြီးတွေ့ရပါတယ်ဆိုတော့ဒီငင်းချက်ရေးကိုဖော်ဆောင်တဲ့အချိန်မှာလည်းအားလုံးပါဝင်တဲ့ဒီငင်းချက်ရေးဖော်ဆောင်တဲ့ဟာကိုအမြန်ဆုံးပေါ့နော်စူးစမ်းပြီးတော့လုပ်ဖို့အတွက်အများကြီးလိုအပ်တယ်ပြီးလို့ရှိရင်ဒီအမျိုးသမီးထုတွေရဲ့အတန်ကိုအများကြီးနားထောင်ဖို့လိုအပ်တာပေါ့ဘာလို့တော့ဒီအမျိုးသမီးတွေကခုနကပြောသလိုစစ်ပစိပခရဲ့တားကောင်ဆိုလို့ရှိရင်ဒီအမျိုးသမီးဖြစ်နေတယ်ဆိုတော့သူတို့တွေမှာအတွေ့အကြုံအများကြီးရှိတယ်သူတို့ရဲ့အတန်တွေသူတို့ရဲ့ပါဝင်မှုတွေကတော့ဒီငင်းချမ်းရေးစပွဲဝဲမှာအများကြီးအရေးကြီးတယ်ဆိုတဲ့ဟာပေါ့နော်ဒါကြောင့်မို့ဒီလိုမျိုးအမျိုးသမီးတွေပါဝင်ဖို့အတွက်ဒီအခွင့်အလမ်းတွေအများကြီးဖွင့်ပေးဖို့ကလည်းဒီအစိုးရမှာတာဝန်အများကြီးရှိတယ်ဆိုတာပေါ့နော် You can bend but never break me cause it only serves to make me more determined to achieve လာလာသန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့ကိုအောင်ပြောပြမယ်သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်အလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့အမေရိကန်တခွင်မှာဒီ Memorial Day ကြာဆုံးစစ်သည်တွေအတွက်အောက်မေ့ဘွယ်နေ့အကြောင်းကိုတင်ပြထားပါတယ်ကိုအောင်နဲ့တူမတ်ဆူမွန်ကကူညီတင်ဆက်တာပါ
အမေရိကန်ပြည်ထောင်စုမှာမေလရဲ့နောက်ဆုံးသတင်းပတ်တင်လာနေ့ကို Memorial Day ကြာဆုံးစစ်သည်တွေအတွက်အောက်မေ့ဘွယ်နေ့အဖြစ်သတ်မှတ်ကျင်းပပါရယ်ဒီနေ့အတွက်အောက်မေ့ဘွယ်နေ့ကိုတော့မေလ28ရက်နေ့မှာကျင်းပတာပါနိုင်ငံတော်အားလည်းအဖြစ်သတ်မှတ်ထားတဲ့ဒီအောက်မေ့ဘွယ်နေ့မှာအထိမ့်မှတ်ခန်းနာတွေချီတက်လက်လျှောက်ပွဲတွေပျော်ပွဲရှင်ပွဲတွေဂီတဖျော်ဖြေပွဲတွေနိုင်ငံတော်ကျင်းပကြပါရယ်မဆုမွေရေ
ဟုတ်ပါတယ်အမေရိကန်နိုင်ငံတဝန်းဝါရှင်တန်ဒီစီနယူးယောက်ရှီကာဂိုပါဝင်မြို့တော်တော်များများမှာဒီအောက်မေ့ဘွယ်နေ့ကိုကျင်းပကြပါတယ်အဲ့ဒီနေ့မှာဆိုရင်အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့သူတွေရောစစ်မှုထမ်းဟောင်းတွေလည်းပါဝင်ဆင်နွှဲကြပါတယ်လူလူတွေကတော့စစ်ပွဲနဲ့သက်ဆိုင်တဲ့အမှတ်တရနေရာတွေနောက်ကြားဆုံးစစ်သည်တွေကိုမြှုပ်နှံတဲ့စစ်သည်ညိုင်းတွေကိုသွားပြီးတော့ပန်းစည်းတွေချအလံငယ်လေးတွေသွားပြီးတော့စိုက်လေရှိကြပါတယ်ရှင်
ကျွန်တော် VOA ရုံးနဲ့တိတ်မွေးလှတဲ့ပင်မလှတ်တော်အဆောက်အဦကြီးရှင်မှာလဲအောက်မွေပွဲနေ့မတိုင်ခင်အကြိုနေ့ည၈နာရီမှာနိုင်ငံကာဝေးတာဝန်ထမ်းဆောင်နေတဲ့စစ်သည်တော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးဂီတဖျော်ဖြေပွဲတွေမှတ်တမ်းရုပ်ရှင်တွေနဲ့ကြပြားတွေရွတ်ဖတ်ကြပါတယ်ဒီဂီတဖျော်ဖြေပွဲအစီအစဉ်ကိုရုပ်မြင်သံကြားကနေလဲတိုက်ရိုက်ထုတ်လင်းပြသပါတယ
်ဒါနဲ့အောက်မွေပွဲနေ့ရဲ့သမိုင်းကြောင်းကိုလည်းပြောပြပေးပါဦးကိုအောင်ရဲ့
ကောင်းပါပြီဗျာဟိုရုံးကတော့ဒီအောက်မွေပွဲနေ့လို့မသက်မှတ်ခင်မှာဒီကြဆုံးစစ်သည်တွေကိုအောက်မေ့ဂုံပြူတဲ့အနေနဲ့ပန်းတွေပန်းကွေတွေအလံတွေကိုကြဆုံးသူတွေရဲ့ဒီမှတ်တိုင်မှာချိတ်ဆွဲစင်လေးရှိပါတယ်1868ခုနှစ်မေလ30ရက်နေ့မှာဒီပြည်ရင်းစစ်အတွင်းကြဆုံးခဲ့သူတွေကိုရည်ရွယ်ပြီးပထမဆုံးအကြိမ်ဖြစ်အဲ့လိုကျင်းပတာပါဝါရှင်တန်ကနေတစ်ဖက်ကန်ဗာဂျီးနီးယားပြည်နယ်မှာရှိတဲ့အာလင်တန်အမျိုးသားစစ်သည်ကြီးမှကျင်းပတဲ့အဲ့ဒီအခမ်းအနားကိုပြင်ဆင်ဖို့လူ 9,000 လောက်ပါဝင်ခဲ့ပါတယ်အဲ့ဒီအချိန်တုန်းကဒီအာလင်တန်မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်တွေစစ်ပြရာကကြာဆုံးခဲ့သူ2000လောက်ကိုမြုပ်နှံထားတာပါ။
အဲ့ဒီနောက်1883ခုနှစ်မှာတော့နယူးယောက်ပြည်နယ်ဟာအောက်မေ့ဘွယ်နေ့ကိုတရားဝင်အားလည်းရဲ့နေ့အဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။1800အကုန်ပိုင်းနှစ်တွေမှာတော့မြို့တော်တော်များများမှာအောက်မေ့ဘွယ်နေ့အဖြစ်ကျင်းပလာကြပြီးတော့ပြည်နယ်တော်တော်များများလည်းတရားဝင်အားလည်းရဲ့အဖြစ်နဲ့သတ်မှတ်ခဲ့ကြပါတယ်။
အောက်မေ့ဘွယ်နေ့မှာဆိုရင်တော့မြို့တော်ဝါရှင်တန်မှာအခမ်းအနားတွေတော်တော်များပါတယ်။Constitution လမ်းမကြီးတခြား9လမ်းတောင်းကနေ18လမ်းတောင်းအထိအောက်မေ့ဘွယ်နေ့ချီတက်လမ်းလျှောက်ပွဲကျင်းပပါရယ်အခုလိုအကြီးကျယ်ဆုံးချီတက်လမ်းလျှောက်ပွဲဆင်နွှဲလာတာဒီနှစ်ဆိုရင် 14 ချိန်မြောက်ဖြစ်ပါတယ်လမ်းလျှောက်ချီတက်ပွဲအနှစ်80ကြာရဆိုင်ထားရကနေ2004ခုနှစ်ကမှစတင်ပြီးတော့ပြန်လည်ကျင်းပလာတာပါအမေရိကန်တပ်ဖွဲ့ဝင်တွေစစ်ပြန်စစ်မှုတန်းကြီးတွေဟာခင်အဆက်ဆက်ဝစ်ဆင်ခဲ့ကြတဲ့စစ်ဝစ်ဆုံတွေကိုဝစ်ဆင်ပြီးချီတက်လမ်းလျှောက်ကြပါတယ်
မျိုးဒီတက်ဖွဲ့ဝေအားထောင်နဲ့ချီပြီးတော့ပါဝင်တဲ့3နာရီလောက်ကြာတဲ့ဒီချီတက်ပွဲမှာတော့အာဖဂန်နစ္စတန်အီရတ်စစ်ပွဲတွေကနေစလို့ဗီယက်နမ်ကိုရီးယားစစ်ပွဲပထမကမ္ဘာစစ်ဒုတိယကမ္ဘာစစ်ပွဲတွေအတွင်းကြာဆုံးသွားတဲ့စစ်သည်တော်တွေစစ်ပြန်စစ်မှုထမ်းဟောင်းတွေကိုဂုဏ်ပြုကြပါတယ်
လွတ်တော်ရှိက National Mall လို့ခေါ်တဲ့ဒီအမျိုးသားရင်မြန်မာဆိုရင်လည်းပဲတပ်ဖွဲ့ဝင်တွေဂုဏ်ပြုတဲ့အခမ်းအနားအစီအစဉ်တွေအများကြီးရှိပါတယ်။ဒုတိယကမ္ဘာစစ်ပွဲအတွင်းကြာဆုံးစစ်သည်တွေ BNN စစ်ပြန်တွေကိုရီးယားစစ်ပြန်တွေအတွေ့အမှတ်တရနေရာတွေဆက်လုပ်ထားရမှာလာရောက်ပန်းစည်းချနိုင်ပါတယ်။ American ပြည်အောင်စုအတွက်အသက်ပေးလူခဲ့တဲ့စစ်သည်တွေအတွက်ရည်စူးဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတရာစင်ကျော်လောက်ဝါရှင်တန်မြို့တော်မှာရှိပါတယ်
။အဲ့ဒီထဲကလူသိများတဲ့နေရာတစ်ခုကတော့ Marine Corps စစ်ပွဲအထိမ်းအမှတ်နေရာပါ။ဒုတိယကမ္ဘာစစ်အတွင်း1945ခုနှစ်မှာတော့ဂျပန်ကျွန်း Iwo Jima ကို Marine တပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက် American အလံဆိုင်ထူနေတာကိုမှတ်တမ်းတိုက်ပုံရိုက်ကူးနိုင်ခဲ့ပါတယ်။အဲ့ဒီတပ်ပုံတွေကအတိုင်း Marine တပ်ဖွဲ့အလံထူနေတဲ့ပုံကိုအမှတ်တရကြောက်ရွံ့အဖြစ်နဲ့ဆောက်လုပ်ထားတာပါ။1985ခုနှစ်ခရဲကကြာဆုံးသွားခဲ့ရတဲ့စစ်တီတွေအားလုံးအတွက်ရည်စူးပြီးတော့ဆောက်လုပ်ခဲ့တာလည်းဖြစ်ပါတယ်။
ဒုတိယကမ္ဘာစစ်ပွဲအမှတ်တရအထိမ်းအမှတ်နေရာကိုတော့ American တပ်ဖွဲ့ဝင်16တန်းနဲ့ကြာဆုံးစစ်သည်4သိန်းကိုရည်စူးပြီးတော့ရှောက်လုပ်ထားတာပါ။2004ခုနှစ်မေလ29ရက်နေ့မှာစစ်မှုတန်းဟောင်းတွေပြန်လည်တွေ့ဆုံကြပြီးအဲ့ဒီအထိမ်းအမှတ်နေရာကိုဖွင့်လှစ်ခဲ့တာပါ။ဆက်ဝိုင်းပုံမြင်နေရာပေါ်မှာရှောက်လုပ်ထားတဲ့ဒီအထိမ်းအမှတ်နေရာမှာတော့ American ပြည်နယ်တွေစစ်ပွဲတွေအတွင်း American တပ်ဖွဲ့တွေအမှုထမ်းခဲ့တဲ့တိုင်းပြည်တွေရဲ့နာမည်တွေကိုရေးထိုးထားပါတယ်။မြန်မာနိုင်ငံလည်းအဲ့ဒီအထိမ်းအမှတ်ပါဝင်ပါတယ်။ဒါအပြင်အထိမ်းအမှတ်နိုင်ငံပေါ်မှာကြဆုံအမေရိကန်စစ်သည်တွေအတွက်ရည်ရွယ်ပြီးရွှေရောင်ကျဲ4048ခုကိုလည်းတက်ဆင်ထားပါတယ်
။အောင်မေပွဲနေလို့ပြောလိုက်တဲ့ဆိုရင်စစ်ပြန်စစ်မှုရာဟောင်းတွေရဲ့မော်တော်ဆိုင်ကယ်နဲ့လှည့်လည်တဲ့ပွဲဟာလည်းလူသိများထင်ရှားပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့အနေနဲ့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကယ်တွေနဲ့မြို့တော် Washington DC မှာစုဝေးကြပါတယ်။ဆိုင်ကယ်စီးတဲ့သူပေါင်း3000ချီဟာ Washington DC တစ်မြို့လုံးကိုလှည့်လည်ပြီးတော့မောင်းနှင်နေတာကြောင့်မိုးချိမ့်သံလိုမျိုးကြားနေရတာပါ။
ရောလင်းတန်နာအစီအစဉ်ကို BNN စစ်ပွဲနောက်ပိုင်းကလေးကစတင်ခဲ့တာပါ BNN စစ်ပွဲအတွင်းပါဝင်တဲ့ကြာဆုံးအမေရိကန်စစ်သည်တွေကိုဂုံတိတ်ကရှိရှိတကြိုခွင့်မရသလိုအမိမြေကိုပြန်လည်တည်ဆောင်လာခွင့်မရတဲ့အခြေအနေတွေကိုမိမောင်းထုတ်ပြကြတာကြောင့်အခုလိုမော်တော်ဆိုင်ကယ်နဲ့အင်အားပြချီတက်ကြရာကနေစတင်လာတာပါ
ဝါရှင်တန်ဒီစီမြို့တော်ရဲ့အပြင်ဘက်ပိုတိုမန်မြစ်ပယ်ချားတဲ့ဗာဂျီးနီးယားပြည်နယ်ကအာလင်တန်အမျိုးသားစစ်သည်ညိုင်မှာကျင်းပတဲ့အမတ်တရအောင်မေပွဲနေ့အခမ်းအနားကိုဆိုရင်လေနိုင်ငံတော်သမ္မတတွေကိုယ်တိုင်တက်ရောက်ပြီးမိကုံးပြောကြားကြပါတယ်။ဒါအပြင်ဂုံတရေရှိပုဂ္ဂိုလ်တွေစစ်မှုရန်အနေနဲ့ကြာဆုံးသွားကြတဲ့စစ်သည်တွေရဲ့မိသားစုဝင်တွေလည်းတက်ရောက်ကြပါတယ်။အညတရစစ်သည်ဂူဘိမှန်မှာနိုင်ငံခေါင်းဆောင်တွေဟာပန်းခွေချပြီးတော့အလေးပြုဂုဏ်ပြုကြပါတယ်။
အဲ့ဒီအခမ်းအနားကိုတော့လူလူပရိသတ်အားလုံးတက်ရောက်နိုင်ပါတယ်။ဒါပေမဲ့လည်းအခမ်းအနားတက်ရောက်မဲ့သူတွေဟာမနေ့9နာရီခွဲလောက်မှနေရာယူပြီးဖြစ်နေရမှာရဲ့။နောက်လူဦးရေအကန့်အသတ်နဲ့သာလက်ခံမှာကြောင့်စောစောလာဖို့တော့လိုပါတယ်။နိုင်ငံကောင်းဆောင်အများပြားတက်ရောက်ကြတာကြောင့်အာလင်တန်စစ်သည်ကြီးဝင်ဝါကနေအခမ်းအနားကျင်းပရာအညတရဂူဘိမန်ကိုလမ်းလျှောက်သွားခွင့်မပေးဘဲဘတ်ကားတွေနဲ့ပို့ပေးပါတယ်။အခမ်းအနားတက်ရောက်သူတွေဟာစစ်စေးကိတ်ကိုဖြတ်တန်းရမှာဖြစ်ပြီးတော့အိတ်ကြီးကြီးတွေ၊ကျောပိုးအိတ်တွေ၊အချိုရည်တက်ထုဘူးတွေ၊ချွန်တက်တာတွေလည်းယူလာလို့မရပါဘူး
။ဟုတ်ပါတယ်။အခမ်းအနားပြီးတဲ့ဆိုရင်တော့ကြာဆုံးစစ်သည်တွေမြုပ်နှံထားတဲ့နေရာတွေမှာပန်းစည်းတွေချထားနိုင်ပါတယ်။အမျိုးသားစစ်သည်ညိုင်းတစ်ခုလုံးမှာဆိုရင်လည်းအထိမ့်မှဂူဘိမှန်စားတဲ့နေရာတိုင်းမှာအလံငယ်လေးတွေကိုတော့အောင်မေပွဲနေ့မတိုင်ခင်တပတ်အလိုကလေးကစိုက်တူထားကြပါတယ်။ The Ogek လို့ခေါ်တဲ့အမှတ်3ခြေလင်းတက်ရင်ကဂုံပြုအလံငယ်လေးတွေစိုက်တူလာတာဟာဆိုရင်နှစ်ပေါင်း60ကျော်တောင်ရှိခဲ့ပါပြီ။1984ခုနှစ်ကလေးကဖွဲ့စည်းထားတာကြောင့်တက်တန်းအရှိကြဆုံးဒီခြေလင်းတက်ရင်အမှတ်3ဟာ1948ခုနှစ်ကလေးကအလံတိုင်းလေးတွေကိုလိုက်ပြီးတော့စိုက်တူပေးကြတာပါ။တရင်ကရှိသမျှတက်အင်အားအကုန်ထွက်ပြီးတော့ကြာဆုံးစစ်သည်မြုပ်နှံထားရာကြောက်တိုင်ပေါင်း23,800နဲ့အယိုးအိုး9,000မှာအလံငယ်လေးတွေကို၄နာရီအတွင်းအပီးစိုက်ထူကြပါတယ်ရှင်
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တကွင်အစီအစဉ်ပြီးမှာတော့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ရပါမယ်။ဒေါကင်းမျိုးသက်ကတင်ပြมาဖြစ်ပါတယ်
ဒီတစ်ပတ်တော့အာဆနိတ်အဆိတ်တွေနဲ့ညဉ့်ဉန်းနေတဲ့ရေကိုရေမှော်သုံးပြီးဖယ်ရှားတန့်စင်နိုင်တာကိုစွီဒင်နိုင်ငံစတော့ခ်ဟ ோம் တက္ကသိုလ်ကသူတေသနပညာရှင်တွေစမ်းသပ်တွေ့ရှိခဲ့တဲ့အကြောင်းကိုပြောပြပေးမှာပါစ ွေဒင်နိုင်ငံမြောက်ပိုင်းဒေတာမှာရေရုညဉ့်ဉျက်မှုတန်ကိုအတော်ခံစားနေရတာပါ။ဒါကြောင့်2004ခုနှစ်ကစပြီးတစ်သားရီတာရှိခံအောင်လုပ်တဲ့အာဆနစ်ပါတဲ့ဓာတုဒရပ်ပေါင်းတွေမသုံးဆွဲဖို့အတွက်ဆွေဒင်အစိုးရကတားမြစ်ခဲ့ပါတယ်။အာဆနစ်ပါတဲ့ဒရပ်ပေါင်းတွေကိုတစ်သားရီအတွက်သာမကဆေးဝါးထုတ်လုပ်ရေး၊စိုက်ပျိုးရေး၊ဖန်ချက်လုပ်ငန်းနဲ့တက်တူတူဖော်ရေးအပြင်ဆီမီကွန်ဒက်တာဖြစ်တဲ့အီလက်ထရောနစ်ပစ္စည်းစက်ရုံတွေမှာသုံးလို့ရှိပါတယ်။ဒီဆွေဒင်နိုင်ငံမြောက်ပိုင်းမှာတော့တက်တူတူဖော်ရေးလုပ်ငန်းကြောင့်အာဆနစ်အဆိပ်သင့်မှုဟာဒေတာတလွားမြေပြင်မှာရောမြေအောက်ရေအထိကိုပါတက်ရောက်မှုရှိနေတာပါတကယ်ဆိုအာဆနစ်ပါဝင်နှုန်းပမာဏအဖြစ်တိတ်ပြီးမသိတာတဲ့ trace level လောက်ရှိနေရင်ကိုဒီရေကိုတောက်မိသူအတွက်ကင်ဆာရောဂါဖြစ်ပွားနိုင်တဲ့အန္တရာယ်ရှိနေတယ်လို့ခန္ဓာကိုယ်အတွက်မူမမှန်တဲ့ထိခိုက်မှုတွေဖြစ်လာနိုင်တာပါဒါအပြင်ဒေတာရဲ့သိနှံတွေမှာလည်းအာဆနစ်ပါဝင်နှုန်းကမြင့်တက်လာနိုင်ပါတယ်။စတော့ခ်ဟ ோம் တက္ကသိုလ်ကသဘာဝဝန်းကျင်ဂီဟစနစ်နဲ့ရုက္ခဘေးဒါဆိုင်ရာတွဲဘက်ပါမောက်ခမာရီယာဂရက်ကာဟာသူ့ရဲ့ဆွေးနွေးမြောက်ပိုင်းဒေတာသူတေသနာခီးမှာ One Stophia Fluidans လို့ခေါ်တဲ့ရေမော်တစ်မျိုးရဲ့အစွမ်းကိုသိခဲ့ရတာဖြစ်ပြီးဒီရေမော်မျိုးနဲ့ပတ်သက်ပြီးဓာတ်ခွဲကန်းဆန့်တက်မှုတွေလုပ်နေတာပါ။
We are working with phytoremediation which means that we can use plants.
မတန်ရှင်းတဲ့ရေထဲမှာပါနေတဲ့ညဉ့်ညမ်းတဲ့ဓာတ်တွေကိုအပင်နဲ့ဖယ်ရှားပစ်နိုင်မယ်နည်းကိုကျမတို့စမ်းသပ်နေတာပါ။ဆိုလိုတာကသဘာဝပတ်ဝန်းကျင်တန့်ရှင်းအောင်အပင်တွေကိုဘလောက်သုံးနိုင်လဲဆိုတာပါပဲ။ဒါကြောင့်ဒီရေမော်ပင်မျိုးကိုရေတန့်စင်တဲ့နေရာမှာသုံးလို့ရမရ။သူကအာဆနစ်ကိုဘလောက်ဆုပ်ယူနိုင်စွမ်းရှိတယ်၊ရေကိုဘလောက်တန့်စင်စေတယ်ဆိုတာတွေကိုသိချင်တာနဲ့ဓာတ်ခွဲကန်းကိုယူလာပြီးဒီရောက်တော့စမ်းသပ်ကြည့်တာပါ။
ဒီရေမော်မျိုးဟာတနအီလောက်အတွင်းမှာပဲရေထဲကအာဆနစ်တွေအကုန်လုံးကိုဆောက်ယူနိုင်တာမို့တောက်သုံးနိုင်တဲ့အန္တရာယ်ကင်းတဲ့အဆင့်ကိုရောက်စေတာတွေ့ခဲ့ရပါတယ်
။ This moth is very good at accumulating arsenic. For a very short time it can clean water from arsenic.
ဒီရေမော်မျိုးကအာဆနစ်တွေကိုကောင်းကောင်းဆောက်ယူပါတယ်။အချိန်တော်တော်လေးအတွင်းမှာပဲရေထဲကအာဆနစ်တွေအားလုံးကိုဆောက်ယူနိုင်တာပါ။ဒါအပြင်ဒီရေမော်မျိုးကအေးတဲ့နေရာတွေမှာလည်းပေါက်နိုင်ပါတယ်။တကယ်တော့အေးတဲ့ရာသီဥတုရှိတဲ့နေရာတွေမှာတစ်နှစ်ပတ်လုံးပေါက်နိုင်တဲ့အပင်ကတိတ်မရှိဘူးလေ။ဒါကြောင့်အေးပိုင်းဒေသတွေမှာလည်းသူ့ကိုသုံးလို့ရပါတယ
်။အေးပိုင်းအပူပိုင်းဘယ်ဒေသမှာပဲဖြစ်ဖြစ်မြစ်ချောင်းအင်းအိမ်တွေမှာညဉ့်ညမ်းနဲ့ရေအစိပ်သိမ့်မှုကိုတန့်စင်ရမှာသုံးလို့ရတဲ့အထိစဉ်းစားနေပါတယ်လို့လည်းတွဲဘက်ပါမောက်ကဂရက်ဂါကပြောပါတယ
်။ The one idea is to use the moss not only in direct in water but also in wetlands.
ဒီရေမော်တွေကိုကိုတန့်စင်စီခြင်းနဲ့ရေထဲမှာတင်မကဘူး။ wetland လို့ခေါ်တဲ့ဆူဆွတ်တဲ့စိတ်နေဒေသတွေမှာထည့်ထားပေးဖို့ပါစဉ်းစားနေပါတယ်။ဒါမှဒေသရင်း AI ချောင်းမြောင်းတွေကိုတန့်စင်စီမဲ့အပြင်သူတို့နဲ့အတူရှိနေတဲ့တခြားပင်တွေကိုပါတန့်စင်စီမှာဖြစ်ပါတယ်။ဒါကြောင့်သဘာဝဥယျာဉ်လိုနေရာတွေကိုပါတန့်စင်လာစေမယ်လို့ပြောလို့ရပါတယ်။
One Stophia fluidans ရေမော်မျိုးတွေတာမကပဲနောက်တခြားရေမော်အမျိုးအစားတွေကိုပါဆန်းစစ်ဖို့ဆွေးနွေးနိုင်ငံကသိပ္ပံပညာရှင်တွေစူးစမ်းနေကြတာပ
ါ I think that is a possibility to find
ဒီရေမော်အမျိုးအစားလို့စွမ်းဆောင်နိုင်တဲ့တခြားအမျိုးအစားတွေကိုပါတွေ့လာနိုင်မယ်လို့ကျွန်မထင်ပါတယ်ဒီအမျိုးအစားကအာဆနစ်တွေမကပဲတခြားသတ္တုလေးတွေကိုပါဆုပ်ယူနိုင်တာကျွန်မတို့တိတိကျကျသိရပါပြီဒါကြောင့်ဒီရေမော်တွေကိုရေတန့်စင်ဖို့သုံးနိုင်မယ်အလားအလာအများကြီးရှိနေပါတယ်အခုလို့အေးပိုင်းဒေတာတွေမကပဲအပူပိုင်းဒေတာတွေမှာပါအလုပ်ဖြစ်နိုင်မယ်လို့ထင်ပါတယ
်ဆွေဒင်နိုင်ငံမြောက်ပိုင်းကတန်သတ္တုမိုင်းတွေကိုတွားရောက်ခဲ့တဲ့ပမောက်ခဂရဂန်နဲ့အတူလိုက်ပါသွားသူကတော့စတော့ခ်ဟ ோம் တက္ကသိုလ်ကသူ့တေသနာလက်ထောက်အရာဖင်စာလီပါသူ့ဓာတ်ခွဲကန်းစမ်းသပ်ချက်တွေအရဒီရေမော်ရဲ့အစွမ်းကိုသိလာရတော့မှတိတ်ကိုအံ့ဩမိတယ်လို့ပြောပါတယ
် But we found it it's a really very fantastic plant that could be used people for remediation
ဒီရေမော်ပင်မျိုးဟာရေထဲကအာဆနစ်တွေကိုတန့်စင်ရမှာကောင်းကောင်းသုံးနေတာတွေ့ရပါတယ်ဒီအတွက်ကျွန်တော်တို့သိအံ့ဩခဲ့ရပါတယ်
ဒီလိုရေမော်အမျိုးအစားမရနိုင်တဲ့ဒေတာတွေမှာရေတန့်စင်မှုအတွက်ကိုပါစဉ်းစားပြီးသူ့တေသနာလုပ်နေကြတာဖြစ်ပါတယ
်။ Generally most of the plant has some extent they can accumulate different heavy metals but some plants
ပြောရရင်အပင်တော်များများဟာ heavy metals သတ္တုလေးမျိုးကွဲတွေကိုစုပ်ယူနိုင်လန်းရှိပါတယ်။ဒါပေမဲ့တချို့ပင်တွေကသူတို့ရဲ့ရုပ်သွေးအနေအထားအရပိုးပြီးတော့စုပ်ယူနိုင်လန်းရှိပါတယ်။ဒီရေမော်တွေကိုတော့ဆွေဒင်ကတန်သတ္တုမိုင်းတွေမှာသဘာဝအလျောက်ပေါက်နေတာတွေ့ရပါတယ်။ဒီဆွေရင်မြောက်ပိုင်းဒေသမှာတန်ပါတဲ့ပိုင်ရိုက်လို့ခေါ်တဲ့တွင်းနယ်တွေရှိနေပြီးအဲ့ဒီထဲမှာတန်တဲ့အာဆနစ်ကိုတွေ့ရပါတယ်။ ဒီစိတ်သင်ဒေတာမှာဒီရေမော်တွေဟာသူတို့ရှင်သန်မှုအတွက်အာဆင်နစ်ကိုစုပ်ယူရတဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်ဒီဒေတာမှာသူတို့ကိုတွေ့တွေ့ချင်းသူတို့ကိုသုံးနိုင်မသုံးနိုင်စမ်းသပ်ကြည့်ဖို့စဉ်းစားခဲ့တာပါ။တကယ်ဆိုတော့အပင်နဲ့ရေတန့်ဆင်အောင်လုပ်ရမှာဒီလိုရေမော်မျိုးမရနိုင်တဲ့ဒေတာတွေအတွက်သုံးနိုင်မလားဆိုတာကိုပါစမ်းသပ်ကြည့်တာပါ
။ဒရက်ဘက်ပါမောက်ခမာရီယာဂရဂန်နဲ့သူ့အဖွဲ့သားတွေဟာဖိုက်တိုရီမဒီယေးရှင်းလို့ခေါ်တဲ့အပင်တွေကိုသုံးပြီးရေတန့်ဆင်ဖို့အတွက်သူ့တေသနလုပ်နေကြတာဖြစ်ပါတယ်။အခုသူတေသနပညာရှင်တွေရဲ့တွေ့ရှိချက်ကနေရေထဲမှာပါနေတဲ့အာဆင်နစ်အဆိပ်ဓာတ်တွေကိုတဘာဝဝန်းကျင်နဲ့လက်ရောညီထွေနေရာဒေသအတော်များများအတွက်ဖြည့်ရှင်းနိုင်မယ်လို့မျှော်လင့်နေကြတာပါသူတေသနပညာရှင်တွေအခုဆန်းသက်နေတဲ့ Wanstrophia fluentans ရေမော်ပင်အမျိုးအစားဟာရေထဲမှာပါတဲ့အာဆင်နစ်တွေရဲ့82ရာခိုင်နှုန်းကိုတနာရီအတွင်းမှာပဲဆုပ်ယူပေးနိုင်တာဖြစ်ပါတယ်ဒီရေမော်တွေကိုမြစ်ချောင်းတွေနဲ့အာဆင်နစ်ပါဝင်နှုတ်မြင့်နဲ့ရေစည်းရေလားရှိတဲ့နေရာတွေမှာစိုက်ပျိုးနိုင်တဲ့အနေအထားလည်းရှိနေပါတယ်။ဒါကြောင့်ရေမော်တွေကိုသူတေသနလုပ်နေတဲ့ everything ကကမ္ဘာတခြားနေရာတွေမှာတကယ်လို့ဒီလိုရေမော်မျိုးတွေရနိုင်မယ်ဆိုရင်အခုလိုရေတန့်စင်မှုတွေလုပ်လို့ရနိုင်တဲ့အကြောင်းပြောကြားခဲ့တာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်။
သိပ္ပံနဲ့နီးပညာကဏ္ဍကိုတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံမှာငင်းငယ်ကြီးအတွက်ဆွေးနွေးပွဲတွေကြန့်ကြာနေချိန်မှာပဲတရုတ်နိုင်ငံကအာရှရေးရာအထူးကိုယ်စားလှယ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြန်မာအစိုးရနဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မကြာသေးခင်ကပဲတွေ့ဆုံပြီးဆွေးနွေးမှုတွေဖြစ်မြောက်ရေးတိုက်တွန်းနေပါတယ်ဒီကတော့မြန်မာနိုင်ငံမှာလက်နက်ကင်ပြိပက္ခတွေအဆုံးသက်ရေးတရုတ်နိုင်ငံသားမကဂျပန်နဲ့အမေရိကန်စတဲ့ဒီအာရှနဲ့အနောက်နိုင်ငံတွေကလည်းပါဝင်ကူညီဖို့ကတိပြုထားကြတာပါမြန်မာနိုင်ငံပြည်တွင်းငင်းချမ်းရေးမှာအရှိနဲ့အနောက်ချင်းကပ်ပုံဘာတွေများကွာခြားနေပါလဲဘယ်သူအကူအညီကပိုးပြီးအကျိုးများနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။မနက်ဖြန်စနေည VOA ရဲ့ဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးမှာဖြစ်ပါတယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲဖြစ်လိုက်တဲ့အပေါ်မြောက်ကိုရီးယားရဲ့တုံ့ပြန်မှုဟာနှွေးထွေးပြီးအလုပ်ဖြစ်တဲ့တုံ့ပြန်မှုဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တွေ့ဆုံပြီးကြိုက်တဲ့နေရာကြိုက်တဲ့ပုံစံနဲ့ဆွေးနွေးဖို့အစဉ်အသင်းရှိတဲ့အကြောင်းဒီတွေ့ဆုံဆွေးနွေးမှုဖြစ်ဖို့အမေရိကန်နိုင်ငံကစဉ်းစားဖို့အချိန်ပေးလိုကြောင်းမြောက်ကိုရီးယားဘက်ကပြောကြားပြီးမှသမ္မတထရန့်ကအဲ့လိုပြောလိုက်တာပါ။စင်ကာပူမှာဇွန်လ10ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့တွေ့ဆုံဆွေးနွေးမှုကိုဖြစ်လိုက်တဲ့အကြောင်းသမ္မတထရန့်ကကြာသပတေးနေ့မှာပြောလိုက်တာပါ။မြောက်ကိုရီးယားကောင်းဆောင်နဲ့သမ္မတထရန့်တို့တွေ့ဆုံမဲ့ထိပ်သီးဆွေးနွေးပွဲဖြစ်လိုက်တဲ့ကိစ္စအပေါ်မြောက်ကိုရီးယားနဲ့ဒေတာဒရင်းကအိနီချင်းနိုင်ငံတို့ကသတိနဲ့တုံ့ပြန်ခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းထွက်ပြေးခိုလုံနေတဲ့ထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်မွတ်စလင်တွေကိုမြန်မာအစိုးရကအများဆုံးပြန်လည်ခံရေးနိုင်ငံတကာကဖိအားပေးလှုံ့ဆော်ကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ခါစီနာကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေကိုလူသားချင်းစာနာတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်ကလက်ခံထားတာဖြစ်ပြီးဒီလူတွေဟာနေရပြန်ကြရလိမ့်မယ်လို့အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်တက္ကသိုလ်တစ်ခုမှပြုလုပ်တဲ့မင်ကွန်အတွင်းမှာသူကအဲ့လိုပြောကြားလိုက်တာပါ။စင်မာကိန်းနဲ့ဗန်ဒိုင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုသူ့သဘောဆန္ဒအလျောက်အရာတို့ကနေနှုတ်ထုတ်ခွင့်ပြုလိုက်တဲ့အကြောင်းမေလ25ရက်ဒီကနေ့နေ့စွဲနဲ့နိုင်ငံတော်သမ္မတရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဦးကျော်ဝင်းဟာအခရီးလိုက်စားမှုတက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုကိုခံရတာဖြစ်ပြီးဒီစုံစမ်းတွေ့ရှိချက်တွေကိုသမ္မတဦးဝင်းမြင့်ထံမှကြားခင်တင်ပြတော်မယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောခဲ့တာပါ။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Avinot ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနမီတာ24.25-32.58တို့ကနေထုတ်လွှင့်ခဲ့တာပါ။တို့ရရှိနေအားလုံးသောကကင်းဝေးပြီးပျော်ရွှင်ပွဲရအချိန်တွေကိုပိုင်ဆိုင်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
Welcome to